Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေဗျာ VOA American အသံရဲ့2025ခုနှစ်ဖေဖော်ဝါရီလ4ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနိုင်တယ်လို့တနာရီစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒုစလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook နဲ့ YouTube ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်ကတော့စံကြောပါ
မက္ကဆီကိုသွင်းကုန်တွေအပေါ်အခု25ရာခိုင်နှုန်းကောက်ယူရေးအမေရိကန်သမ္မတထရမ့်ကတလဆိုင်းငံ့လိုက်ပါတယ် USA ရဲ့အကြီးအကဲဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကတာဝန်ယူမှာဖြစ်ပါတယ် TikTok ကိုအမေရိကန်အစိုးရရန်မုံငွေနဲ့ဝယ်ယူကောင်းဝယ်ယူနိုင်တယ်လို့အမေရိကန်သမ္မတထရမ့်ကပြောပါတယ
်ဒါအပြင်မြန်မာစစ်တပ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိအောင်အမေရိကန်အစိုးရအနေနဲ့တွန်းအားပေးလှုံ့ဆော်ဖို့အမေရိကန်ဒီမိုကရက်အမတ်ကဝါရှင်တန် DC ကလွှတ်တော်မှာတင်ပြတောင်းဆိုတဲ့တည်င်းစကိုင်းကဂျေးဝါတွေမှာစစ်တပ်ကဒရုန်းနဲ့ပုံကျဲတိုက်ခိုက်တဲ့အတွက်အရက်သားတွေသေဆုံးတဲ့တည်င်းနဲ့ပြည်ပကိုထွက်ပြီးအလုလုမဲ့သူတွေကိုကန့်သက်တာတွေပြည်တွင်းမှာတဖြည်းဖြည်းများလာပေမဲ့လည်းဂျပန်နဲ့တောင်ကိုရီးယားကတော့မြန်မာအလုသမားအများပြားကိုခေါ်ယူဖို့ဆန္ဒရှိနေတဲ့တည်င်းစားတဲ့တည်င်းဆောင်ပါတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်အခုအရင်ဆုံးတော့နောက်ဆုံးရတည်င်းတွေကိုဦးတင်မောင်တန်းကပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကနေဒါနဲ့မက္ကဆီကိုပေါ်သွင်းကုန်ကိုတုံ့ပြန်ကောက်ခံမဲ့အရေးကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအနည်းဆုံးတစ်လတာဆိုင်ငံ့လိုက်ပါတယ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနောက်မက္ကဆီကိုသမ္မတကလောဒီယာရှိန်ဘောတို့နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့သီးခြားစီဆွေးနွေးခဲ့ကြပြီးတဲ့နောက်အခုတော့ဆိုင်ငံ့သဘောတူညီခဲ့ကြတာဖြစ်ပါတယ်အမေရိကန်နိုင်ငံတွင်းကိုဖက်တနိုင်းမူရစ်ဆေးဝါးဝင်နေတာတားနိုင်အောင်မက္ကဆီကိုအရာတပ်ဖွဲ့ဝင်တပေါင်းကိုချထားမယ်လို့မက္ကဆီကိုသမ္မတကလောဒီယာရှိန်ဘောက X လူမှုစာမျက်နှာမှာပြောလိုက်ပြီးတဲ့နောက်မက္ကဆီကိုပုဂ္ဂိုလ်တွေပေါ်အခွန်25ရာခိုင်နှုန်းချပေးစီစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလိုတလကြဆိုင်ငံ့လိုက်တာပါ။ပြည်အကြီးလက်နက်တွေမက္ကဆီကိုကိုခိုးသွင်းနေကြတာကိုလည်းရပ်အောင်လုပ်ဖို့အမေရိကန်ကဂတိကဝတ်ပြုတယ်လို့မက္ကဆီကိုသမ္မတကရေးထားပါတယ်။ဆိုင်းထားတဲ့တလအတွင်းလုံခြုံရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးကြမယ်လို့မက္ကဆီကိုသမ္မတကပြောပါတယ်။သမ္မတထရမ့်ရဲ့အမိန့်ကကုန်သွယ်ရေးစစ်မဟုတ်တာရာနှုံးပြည့်ရှင်းပါတယ်ဒါကမွေးစေဝါစစ်ပွဲပါလို့အင်ဂျီရောမျိုးသားစစ်ပွဲကောင်စီညွှန်ကြားမှု Kevin Hassett ကတနင်္လာနေ့မှာပြောပါတယ်အဒီမတိုင်းမီလုံးကတော့ Elon Musk ရဲ့ Starlink Internet ဝန်ဆောင်မှုကုမ္ပဏီနဲ့ချုပ်တဲ့စာချုပ်ဘာဝဲ American ကုမ္ပဏီတွေနဲ့ချုပ်ထားတဲ့စာချုပ်တွေကိုပိတ်တိုက်ကြောင်းကနေဒါနိုင်ငံ Ontario ပြည်နယ်ဝန်ကြီးချုပ် Doug Ford ကတနင်္လာနေ့မှာကြေညာခဲ့ပါတယ်တရားမဝင်ဝင်ရောက်လာသူတွေကိုဟန်တားမဲ့သတင်းစကားကိုပနားမနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတာကရှင်းရှင်းပြနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမာကိုရူဘီယိုကပြောလိုက်ပါတယ်။အမေရိကန်ကိုဝင်ဖို့ကြိုးစားကြတဲ့ရွှေပြောင်းလာသူတွေကိုပနားမလေဆိပ်ကတစ်စင်ကိုလံဘီယာပြန်ပို့နေတာကိုတနင်္လာနေ့မနေ့ခင်းမှကြေညာရင်းမာကိုရူဘီယိုကအခုလိုပြောလိုက်တာပါ။ကိုလံဘီယာတာဝန်ရှိသူတဦးရဲ့အဆိုအရအမေရိကန်စစ်အိတ်နဲ့ပြန်ပို့တဲ့လေယာဉ်ပေါ်မှာအမျိုးသား32ယောက်နဲ့အမျိုးသမီး17ယောက်တို့ပါဝင်ပြီးပြည်မှုကျူးလွန်ထားသူ9ယောက်ပါဝင်တယ်လို့ဆိုပါတယ်။ပနားမသမ္မတဟိုဆေရောမိုလီနိုစ်တာဝန်ဆောက်ယူတဲ့2024ခုနှစ်ဇွန်လ1ရက်နေ့မှာပဲပနားမနိုင်ငံကိုဖြတ်လာတဲ့ရွှေ့ပြောင်းနေထိုင်သူတွေကိုချော့ချဖို့အမေရိကန်နဲ့ပနားမနိုင်ငံတို့သဘောတူညီခဲ့ကြတာပါ။အဒီနာလည်းမူဆာဂျွန်တော်အရပနားမနိုင်ငံကအမေရိကန်ကိုခိုးဝင်ဖို့ကြိုးစားသူတွေကိုပြန်ပို့ရမှာကုန်ကျစရိတ်အတွက်ဒေါ်လာ 1.8 သန်းပေးဖို့သဘောတူခဲ့ပါတယ်။2024ဩဂုတ်လကတည်းကဆိုရင်ပနားမနိုင်ငံကအဲ့ဒီလိုပြန်ပို့တဲ့စေလုံးကလေယာဉ်ခီးစစ်40ကျော်ခဲ့ပြီဖြစ်ပါတယ်။ပြန်ပို့ခဲ့ရတဲ့တိုက်ပြည်တွေထဲမှာကိုလံဘီယာ၊အီကွေဒို၊အိန္ဒိယနဲ့ဗီယက်နမ်နိုင်ငံတို့ပါဝင်ကြပြီးလူပေါင်း1900ကျော်ပို့ခဲ့ပြီဖြစ်ပါတယ်။အစိုးရယင်းနှိမ့်မြောက်နှံမှုရမွေတရထူထောင်မှုဘန်နာရင်းနဲ့ကုသရောင်းဝယ်ရေးဌာနတွေကိုအမေရိကန်သမ္မတထရမ့်ကတနင်္လာနေ့မှာအမိန့်ပေးလိုက်ပြီး TikTok ကိုဝယ်ကောင်းဝယ်မယ်လို့လည်းပြောလိုက်ပါတယ်။လာမယ့်12လအတွင်းမှာဒါကိုထူထောင်မယ်လို့သမ္မတထရမ့်ကဆိုပါတယ်။ဒီလိုအစိုးရယင်းနှိမ့်မြောက်နှံမှုနီးလန်းကိုသမ္မတလောင်းအဖြစ်နဲ့ထရမ့်ကအရင်တုန်းကလည်းပြောခဲ့ပူတာပါ။အဝေးပြေးလန့်လေစိတ်တွေထုတ်လုပ်မှုတွေနဲ့ဆေးပညာသုတေနတို့အခြေခံအဆောက်အုံစီမံချက်တွေတဲ့အခုလိုရမွေထူထောင်မှုထရမ့်ကပြောခဲ့တာဖြစ်ပါတယ်။ဒီရမုံငွေကိုဘလို့နီးအဖြစ်ပတ်စံထဲဝင်မဲ့ဘလို့စီမံခန့်ခွဲမဲ့အဆရှိတဲ့အသေးစိတ်အချက်လက်တွေကိုတော့မကျညာသေးပါဘူး။အစိုးရယင်းနှိမ့်မြုံနာမှုရမုံငွေနိုင်ငံတကာဖိုရမ်ရဲ့အလို့ရကဘာတဝမ်းမှာ8 trillion ပိုင်ဆိုင်မှုကိုစီမံခန့်ခွဲနေတဲ့အစိုးရယင်းနှိမ့်မြုံနာမှုရမုံငွေပေါင်း90ကျော်ရှိတယ်လို့ပြောပါတယ်။ from main ထုတ်ပြန်ခဲ့တဲ့ရန်မုံငွေကတော့ TikTok ကိုဝယ်ကောင်းနဲ့ဝယ်မယ်လို့ဆိုပါတယ် TikTok ကိုတရုတ်ကုမ္ပဏီ Bytes ကပိုင်းပြီးအမျိုးသားလုံခြုံရေးအမေရိကန်ပိုင်ဆိုင်မှုကိုလွှဲပြောင်းရင်လွှဲပြောင်းမလွှဲရင်ပိတ်လို့လွတ်တော်ကပြတ်ထန်ထားခဲ့တာပါသမ္မတ Trump က TikTok ကိုဆိုင်းက85ရက်ပေးထားပါတယ်
ပြည်ဝင်အမေရိကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital လိုင်းတွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။အင်္ဂါနေ့မနက်သတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ရဲ့ယာယီအကြီးအကဲချက်နိုင်ငံကြီးဝန်ကြီးမာကိုရူဘီယိုကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာတာဝန်ပေးလိုက်ပါတယ်။ USAID ကိုပိတ်ပစ်လိုက်တဲ့ဆိုတာကိုသမ္မတထရမ့်ကသဘောတူတယ်လို့ကြေကြွဲသတိကြီးအီလွန်မတ်စ်ကတနင်္လာနေ့အစောပိုင်းမှာပြောဆိုခဲ့ပြီးတဲ့နောက်နိုင်ပိုင်းအကြမ်းမှာပဲ USAID ယာယီအကြီးအကဲချက်နိုင်ငံကြီးဝန်ကြီးမာကိုရူဘီယိုကိုတာဝန်ပေးတယ်ဆိုတဲ့ကြေညာချက်အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်ခဲ့တာဖြစ်ပါတယ်။USAID ရဲ့ဆောင်ရွက်ချက်တွေကိုလက်ရှိစမ်းစစ်နေတဲ့ဆိုတာကိုလည်းနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကလွှတ်တော်ကိုအကြောင်းကြားကြောင်းကြေညာချက်မှာဖော်ပြထားပါတယ်။တနင်္လာနေ့စောပိုင်းမှာပဲ USAID ကိုပိတ်ပစ်သင့်တယ်ဆိုတာသမ္မတထရမ့်ကသဘောတူကြောင်းအီလွန်မတ်စ်ကကြေညာခဲ့ပြီးတဲ့နောက်အေဂျင်စီဝန်ထမ်းတွေဝါရှင်တန် DC ရုံးချုပ်ကိုမဝင်မှုညွှန်ကြားခံခဲ့ရတာပါ။ဝန်ထမ်း6အကျော်အေဂျင်စီရဲ့ကွန်ပျူတာစနစ်ထက်ကိုဝင်မရတော့သလိုဝါရှင်တန်ရုံးချုပ်ကို February 3ရက်နေ့မှာပိတ်ထားမှာဖြစ်ကြောင်းဝင်လို့ရသူတွေကလည်း agency ခေါင်းဆောင်ပိုင်းရဲ့အကြောင်းကြားစာတွေကိုရရှိခဲ့ကြတယ်လို့ဝန်ထမ်းတွေကပြောကြပါတယ်။ American သမ္မတ Donald Trump စိုးရိမ်နေတာတွေပြောင်းတင်သွင်းကုန်တချို့ကိုအိန္ဒိယအစိုးရက short ချလိုက်ပါတယ်။အစိမ့်မြ motorcycle မော်တော်ကားဤပညာနဲ့အာကာသဆိုင်ရာပစ္စည်းတွေနဲ့ပတ်သက်တဲ့ပစ္စည်းတင်သွင်းကုန်တွေကိုအိန္ဒိယကမကြခင်က short ပေးခဲ့တာဖြစ်ပေမဲ့လေယာထွက်ကုန်တမ်မနီနဲ့ရေနံဈေးကွက်ကိုဖွင့်ပေးဖို့အမေရိကန်ကလိုလားနေတာပါ။စနေနေ့ကနှစ်စဉ်ဘတ်ဂျက်တင်ပြချက်မှာအခုလိုရှော့ချခဲ့တာဖြစ်တယ်လို့အိန္ဒိယဗဏ္ဍာရေးဝန်ကြီးတူဟင်ကန်တာပက်နေကရိုက်တာသတင်းကိုပြောပါတယ်။ပြီးခဲ့တဲ့ပတ်တနင်္လာနေ့ကအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီနဲ့ဖုန်းစကားပြောခဲ့ရမှာမျှတတဲ့နိုင်ငံကုန်သွယ်မှုဆက်ဆံရေးဘက်ကိုတွားဖို့အိန္ဒိယကိုထရမ့်ကပြောခဲ့တယ်လို့အင်ပီရိုသတင်းထုတ်ပြန်ချက်မှာပြောပါတယ်။2023ကနိုင်ငံကုန်သွယ်ရေးကဘီလီယံ120ရှိခဲ့ပြီးအိန္ဒိယကဘီလီယံ30ပုံငွေပြခဲ့တာပါသူစစ်တပ်ကိုခင်မြောင်စ조사နေတာပေါ့မကြာမီနှစ်တွေအတွင်းအိန္ဒိယဟာကမ္ဘာမှာအကြီးအမားဆုံးလက်နက်တင်သွင်းတဲ့ဒိုင်းပြည်ဖြစ်ပါတယ်အစင်လာအဖြစ်ဆိုရင်တော့ရုရှားစီကအိန္ဒိယကအဓိကလက်နက်တွေတင်သွင်းတာပါပြီးခဲ့တဲ့ပတ်ဖုန်းပြောမှာအမေရိကန်သမ္မတထရမ့်ကလုံခြုံရေးဆိုင်ရာပစ္စည်းတွေကိုပုံမူတင်သွင်းဖို့ဗိုဒီကိုပြောခဲ့ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကနှုတ်ထွက်တဲ့ဆုံးဖြတ်ချက်ကိုပြောင်းဖို့အမေရိကန်နိုင်ငံကို WHO ကထပ်မံတိုက်တွန်းလိုက်ပါတယ်။ဒီနေ့လာနေ့ကကျင်းပတဲ့ WHO အလုံးမှုဆောင်ဘုတ်အစည်းအဝေးအဖွဲ့မင်းကမှ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကအမေရိကန်ကိုပြန်လည်စဉ်းစားဖို့ခုလိုပြောကြားခဲ့တာဖြစ်ပါတယ်။အပြုသဘောဆွေးနွေးဖို့လည်း WHO ညွှန်ကြားချက်ညွှန်ချုပ်ကအမေရိကန်ကိုကမ်းလှမ်းလိုက်ပါတယ်။WHO ကနှုတ်ထွက်ဖို့ယူရကြောင်းအမေရိကန်သမ္မတထရမ့်ကလွန်ခဲ့တဲ့နှစ်ပတ်ကကြီးညာခဲ့တာဖြစ်ပါတယ်။အမေရိကန်ကနိုင်ငံက2024ဇန်နဝါရီလကနေနိုဝင်ဘာလအထိခန့်မှန်းဒေါ်လာ988တန်းထည့်ဝင်ခဲ့ပြီးဒီငွေပပနာဟာ WHO ဘတ်ဂျက်6.9ဘီလီယံရဲ့14ရာခိုင်နှုန်းလောက်ရှိနေပါတယ်။ WHO ရဲ့အရေးပေါ်ကြီးကြီးမားမားလှုပ်ဆောင်ချက်တွေအတွက်အမေရိကန်ထည့်ဝင်ငွေဟာကျော်ယိုဖြစ်ခဲ့ပါတယ်လို့ AB သတင်းကရရှိထားတဲ့ WHO ရဲ့ budget အစည်းအဝေးတင်ပြချက်တွေမှာပြောထားပါတယ်။ American သမ္မတ Trump ရဲ့ကြေညာချက်မှာနှုတ်ထွက်ဖို့ယူရရတဲ့အကြောင်းရင်းလေးရပ်ကိုဖော်ပြထားပြီးပြုပြင်ပြောင်းလဲရေးမလုပ်နိုင်တာအဖွဲ့ဝင်နိုင်ငံတချို့ရဲ့နိုင်ငံရေးဩဇာအညောင်းခံရတာ American စီကမမျှမတငွေကောက်ခံနေတာစတဲ့အချက်တွေပါဝင်ပါတယ်။
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းကပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုအရင်ဆုံးကတော့ Washington DC ကလွှတ်တော်မှာပြုလုပ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုဦးစွာတင်ဆက်ပေးပါမယ် တိုးလာနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေအကြောင်းအမေရိကန်လွှတ်တော်မှတင်ပြတဲ့ပွဲကိုဖေဖော်ဝါရီလ3ရက်နေ့လယ်ပိုင်းမှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ဒရက်ဆန်လွှတ်တော်အဆောက်အအုံမှာကျင်းပခဲ့ပါတယ်။မြန်မာစစ်တပ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိအောင်အမေရိကန်အစိုးရအနေနဲ့တွန်းအားပေးလှုံ့ဆော်မှုမေရီလန်းပြည်နယ်ဆိုင်ရာအထက်လွှတ်တော်ဒီမိုကရက်အမတ်ခရစ်ပန်ဟိုလန်ကတင်ပြတောင်းဆိုသွားပါတယ်။ကိုယ်တိုင်သွားရောက်တည်င်းယူခဲ့တဲ့မအီတန်စင်ကတည်င်းပြပို့ထားပါရခင်ဗျာ
မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ကိုရီးယားလူနည်းစုတွေကိုပြစ်မှတ်ထားပြီးတော့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်မှတင်ပြတဲ့အခမ်းအနားကိုတော့ဖေဖော်ဝါရီလ3ရက်နေ့မှာကျင်းပခဲ့ပါလိမ့်မြန်မာစစ်တပ်ကနေပြီးတော့လူသားတို့ပေါ်ကျူးလွန်တဲ့နောက်ပြီးတော့ရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေဖြစ်အတိမတ်ပြုပေးဖို့နဲ့နောက်ပြီးတော့အမေရိကန်ဆိုရနဲ့အမေရိကန်လွှတ်တော်အနေနဲ့ဒီမြန်မာစစ်တပ်ရဲ့လုပ်ရက်တွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိအောင်တိုက်တွန်းပေးကြဖို့ဆိုပြီးတော့ဒီပွဲမှာတောင်းဆိုတိုက်တွန်းသွားခဲ့ကြပါတယ်ရှင
်
ဒီပွဲကိုကြီးမှုကြီးကျက်တဲ့အဖွဲ့တစ်ခုဖြစ်တဲ့ Maryland ချင်းတိုင်းရင်းသားများအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇို့သုံးမုံကဒီပွဲကျင်းပရတဲ့အကြောင်းရင်းကိုရှင်းပြပါလိမ့်
ကျွန်တော်တို့ဒီနေ့တင်ပြရတာဟာစစ်ကောင်စီကနေလူခွင့်ကြီးချုပ်ဖောက်တယ်ပြီးတော့ကျွန်တော်တို့ဖျားချောင်းတယ်ဗုဒ္ဓဘာသာဖျားချောင်းမဖြစ်ဖြစ်မွတ်စလင်မခရစ်ယာန်ဖြစ်သူတို့ဖျက်ဆီးတယ်ကောင်းဆောင်တွေလည်းသူတို့တတ်တယ်ထောင်ထဲမှာလည်းချတယ်ဒီဟာကနိုင်ငံတကာဥပဒေ crimes against humanityပြတော့ war crimes ကိုချုပ်ဖောက်တယ်ဆိုတော့ကျွန်တော်တင်ပြတယ် military
regimes have ချာခါလာအမျိုးသားညီညွတ်ရေးအစိုးရ NUG ယာယီသမ္မတဒူဝါလာရှိလာကအဖွင့်အမြင်ကိုပြောဆိုခဲ့ပါလိမြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းမှုကိုမေ့ထားလို့မရသလိုရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေနဲ့ကချင်ချင်းစတဲ့ခရီးယန်ဘာသာရေးလူနည်းစုတွေအပေါ်မှာတမရော်ရဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိအောင်လှုံ့ဆော်ရမှာဖြစ်တဲ့အကြောင်းမေရီလန်းပြည်နယ်အထက်လွှတ်တော်ဒီမိုကရက်အမတ်ခရစ်စ်ဗန်ဟော်လန်ကဗီဒီယိုကနေတဆင့်ပေးပို့ပြီးတော့ပြောဆိုခဲ့ပြီးတော့အမေရိကန်ဆိုရနဲ့လွှတ်တော်အနေနဲ့မြန်မာနိုင်ငံအတွက်လှုံ့ဆော်ရမယ့်အချက်တွေကိုလည်းအခုလိုတောင်းဆိုခဲ့ပါလိမ့်
Right nowI'm working with my colleagues on both sides of the aisle.
မြန်မာနိုင်ငံမှာလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရပ်အောင်အမေရိကန်ပြည်ထောင်စုအနေနဲ့အင်အားနှစတိုးလှုပ်ဆောင်ဖို့ Republican ရော Democrat တွေနဲ့ပါလက်ရှိလက်တွဲလှုပ်ဆောင်နေပါတယ်။လှုပ်ဆောင်အောင်မှာတချို့ရှိပါတယ်။ကျူးလွန်မှုတွေအတွက်တာဝန်ခံမှုရယူရပါမယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရာ WIWM ရဲ့စုံစမ်းစစ်ဆေးမှုနိုင်ငံတကာရာဇဝတ်ရုံး ICC မှာလှုပ်ဆောင်နေတဲ့ရာဇဝတ်မှုစုံစမ်းရေးနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICJ မှာမနက်ကိုဆွဲဆိုထားတဲ့ဂမ်ဘီယာနိုင်ငံရဲ့အမှုကိုထောက်ပံ့ဖို့လိုပါတယ်။ကျွလွန်မှုတွေကိုမှတ်တမ်းတင်နေတဲ့မျက်မြင်တွေနဲ့ပြည်သူတွေကိုကာကွယ်ပေးနေတဲ့ပြည်တွင်းပြည်ပကအရက်ဖတ်အဖွဲ့အစည်းတွေကိုလည်းထောက်ပံ့ဖို့လိုပါတယ်
။အင်ဒီယားနာပြည်နယ်အထက်လွှတ်တော် Republican အမတ် Todd Young နိုင်ငံရေးအကြီးအကဲများကုညီဆောက်ရှောက်ရေးအဖွဲ့ Amnesty International USA ရဲ့အာရှရေးရာညွှန်ကြားရေးမှူး Carolyn Nash နဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF Yusuf ရဲ့ဥက္ကဋ္ဌ Stephen Schneck တို့ကလည်းမင်ကွန်ပြောကြားခဲ့ပါလိမ့်မြန်မာနိုင်ငံချင်းပြည်နယ်ထန်တလန်မြို့မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားတဲ့တင်းအောင်ဆရာတယောက်ရဲ့ညီကိုတော်ဆက်သူ Reverend Dr. Stanley Khun ကလည်းကိုရွဖြစ်ရကိုထွက်ဆိုတင်ပြခဲ့ပါသည်။သူဟာ American ပြည်အောင်စု Wisconsin ပြည်နယ် Emmanuel Chin Baptist Church ဖခင်ကျောင်းကအကြီးတန်းတင်းအောင်ဆရာလည်းဖြစ်ပါသည်။ဒီပွဲမှာ Burma Refugee Commission ရဲ့အကြီးကျယ်ရေးမှူးလည်းဖြစ် American Baptist Churches USA ရဲ့လက်ထောက်အထွေထွေတွင်မှုချုပ်ဟောင်းလည်းဖြစ်တဲ့ Reverend Dr. Robin Stoops နဲ့မေရီလန်းချင်းတိုင်းရင်းသားများအဖွဲ့ရဲ့မူဝါဒရေးရာအကြံပေး Virginia Ferris တို့ကကြီးမှုပြီးတော့ဆွေးနွေးပေးခဲ့တာပါ။အိန္ဒိယနိုင်ငံရဲ့ Chin Baptist Church ကအကြီးတန်းသင်းအုပ်ဆရာ Reverend Dr. Stephen Hrekio, Kansas ပြည်နယ်ကသင်းအုပ်ဆရာ Father David Michael Dipenha, New York ပြည်နယ်ကဗုဒ္ဓဘာသာဘုန်းတော်ကြီးဆရာတော်ဦးအိတ်သာကြီးက International Campaign for Rohingya အဖွဲ့ရဲ့လူခွင့်ဆိုင်ရာညွှန်ကြားရေးမှူး Lucky Karim နဲ့ Maryland Kitchen Baptist Churches USA ရဲ့ထွေထွေတည်းမှုချုပ်Reverend Ali တို့ကလည်းပါဝင်ပြီးတော့ဆွေးနွေးခဲ့ကြပါလိမ့်ဒီပွဲကို Maryland ချင်းတိုင်းရင်းသားများအဖွဲ့ American Baptist Churches USA Burma Advocacy Group အဖွဲ့ International Campaign for the Rohingya အဖွဲ့ Jubilee Campaign အဖွဲ့ Campaign for a New Myanmar အဖွဲ့နဲ့ Bold People SOS အဖွဲ့တို့ကပူးပေါင်းပြီးတော့ဦးစီးကျင်းပခဲ့တာဖြစ်ပါလိမ
့်လူကိုယ်တိုင်တက်ရောက်တာရောနောက်ပြီးတော့ Zoom Online အစည်းအဝေးကနေပြီးတော့ပါတင်ဆက်တဲ့ဒီပွဲကို
American ပြည်အောင်စုလွှတ်တော်အဆောက်အဦတစ်ခုဖြစ်တဲ့ Durkin အဆောက်အဦမှာ February 3ရက်နေ့ American ပြည်အောင်စု Washington DC ဒေသစံတော်ချိန်နေ့လည်12ရက်နေ့2နာရီအထိကျင်းပသွားခဲ့တာဖြစ်ပါတယ်။ကျမဤသက်စမှာ American ပြည်အောင်စုမြို့တော် Washington DC ကနေတင်ပြပို့ပေးနေပါတယ်ရှင
်။မအီတန်စင်ပြောပြပေးခဲ့တာပါ။အခုတော့ရန်ကုန်ကပေးပို့လာတဲ့သတင်းတွေကိုတင်ဆက်ပေးပါတော့မယ်။ပထမဆုံးအနေနဲ့ကတော့စကိုင်းကကြေးဝါတွေမှာစစ်တပ်ကဒရုန်းနဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်ရဲသားတွေတေဆုံတဲ့တဲ့င်းကိုစပြီးတင်ဆက်ပေးပါမယ်။စကိုင်းတိုင်းဇီကုံမြို့အနီးကကြေးဝါတွေကိုစစ်တပ်ကအဝေးထိန်ဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်တာကြောင့်ရဲသားတေဆုံဒဏ်ရာရတာတွေရှိပြီးဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေကြပါတယ်။နောင်မြို့နယ်ထဲမှာလည်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အဆောက်အဦအချို့ပျက်စီးခဲ့ပါတယ်။စကိုင်းတိုင်းတဲကအခြေအနေရန်ကုန်ကတဲ့င်းပေးပို့လာတာကိုဦးတင်မောင်တန်းကပြောပြပါမယ်။
စကိုင်းတိုင်းဇီကုံမြို့ပေါ်နဲ့တခြားဆက်မှာတတ်ဆွဲထားတဲ့စစ်တပ်ဟာ February 3ရက်မနေ့ပိုင်းမှာဇီကုံမြို့နဲ့မိုင်းနင်းငယ်အကွာကွာကြီးရွာ၄ရွာတဲ့မနေ့ကိုလေကြောင်းကနေအဝေးထိန် drone တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ခိုက်မှုအတွင်းအရသာ3ဦးသေဆုံးပြီး2ဦးဒဏ်ရာရှိခဲ့တယ်လို့ဒေသခံတွေလည်းဘေးလွတ်ရာနေရာတွေတင်းရှောင်နေရတယ်လို့ဒီချင်းတွေကိုသိရှိတဲ့ဒေသခံတို့ကအခုလိုပြောပြပါတယ်။
ငင်္ဂကုန်းချတယ်ဗျာ။ငင်္ဂကုန်းတယောက်တည်တယ်ဗျာ။မင်းပါချတယ်ဗျာ။တည့်ခေါင်းချတယ်ဗျာ။သူတို့ဖလန်ရင်ချတယ်ဗျာ။ဖလန်ရင်လည်းသူတို့တည့်ခေါင်းပါလဲ။သူ့ဘူးချတယ်။ဒီလိုကတော့မကွဲဘူး။သူတွေကတော့တည့်ခေါင်းတော့အနေရမရှိဘူးပေါ့လေ။ငရင်ထဲမှာလေအဲဒီကဆီရီရှောင်းလေးတယောက်ရဲ့အဲအိမ်မိအိမ်ပေါ်ပေါ့ဒီသူ့အိမ်ပေါ်ကြလို့နှစ်ယောက်ကတော့တည်သွားပြီ။တည့်တော့နှစ်ယောက်ကတော့ဒဏ်ရ။အဲဒီရွာကပေါ်ပါဒီကုန်းကဆီရီရှောင်းတဲ့ကလေးတယောက်ရဲ့အဲ့ရမရင်လေတော်ကအရှိရောကတယောက်ဟာတယောက်ရဲ့နှစ်ယောက်တည်ရတည်တာကနှစ်ယောက်သုံးယောက်ကြာပြီပေါ့ဗျာရင်ကဘုမလည်းတယောက်တည်တယ်ဒီရတဲ့မှာနေမှလေးကြေခါတာအဲ့မှာတည်တာဗျာနွားတကောင်တည်တယ
်မြေပြင်စစ်ကြောင်းတွေနည်းမြင်ရှင်းလင်းတာမရှိပေမဲ့ဝေးဒရင်း drone တွေနဲ့တိုက်ခိုက်လို့ခြေရွာ6ရွာကဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းဇီယုံမြို့ပေါ်မှာဒေသခံလူငယ်လူရွယ်100နီးပါးကိုစစ်တပ်နဲ့စစ်တပ်ထောက်ခံသူတွေကဖမ်းဆီးသွားခဲ့တဲ့အတွက်မြေပေါ်ဒေသခံတွေဟာစိုးရိမ်ပြီးအနီးအနားကခြေရွာတွေကိုတိမ်းရှောင်နေကြချင်းအခုလိုအတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်။အလားတူစကိုင်းတိုင်းတဲကမြောင်မြို့နယ်မှာဆိုရင်လဲ February 3ရက်ညနေပိုင်းမှာဘုံကျက်ပြီးစစ်တင်နတ်တွေနဲ့ပြစ်ခတ်လို့နေအိမ်တချို့ပျက်စီးခဲ့တယ်လို့မြောင်မြို့နယ်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ကကိုနေဦးကပြောပြပါတယ်
။ဒီနေ့လေ 3:20 မိနစ်ကလေဟိုဟိုမြောင်မြို့နယ်ထဲကမှရှိတဲ့ဟိုမြေဆုံရွာကိုတိုက်ရွာလိုက်ပြန်အထူးကိမှုကတော့ဟိုကျွန်တော်တို့ဒီအဆောက်ဦးနှလုံးကတော့သူတို့တလုံးနှလုံးပေါ်တို့ဘုံတလုံးကြီးချတာပေါ့နော်ချတာဖြစ်တဲ့တော့ကျွန်တော်တို့အဆောက်ဦးနှလုံးလုံးကတော့ပျက်စီးရပေါ့နော်ပြီးတော့နောက်ထပ်ဖိုက်တာတစ်စီးရကျတော့ဟိုဆက်ပြက်တာပေါ့နော်ဖြစ်တယ်ဆက်ပြီးရပုံချတယ်ပြီးရဆက်နဲ့အဆက်နဲ့ပြက်တာပေါ့နော်အဲ့တော့ကျွန်တော်ဟိုဒီကြံတဲ့အဆောက်ဦးထဲမှရှိတဲ့လူတွေကအကုန်လုံးကဟိုအဝေးမှာရောက်နေကြဆိုကြတော့ပြောင်းမှထိခိုက်မှုမရှိ
ဇန်နဝါရီ31ရက်ကနေ February 2ရက်နေ့အထိစကိုင်းတိုင်းကလေးမြို့တောင်ပိုင်းကိုလေကြောင်းကနေ3ရက်ဇက်တိုက်ဘုံကျဲတိုက်ခိုက်ခဲ့လို့စစ်ဘေးရှောင်10ဦးထက်မနေ့သေဆုံးခဲ့ပြီး20ကျော်ဒဏ်ရာရရှိခဲ့ပါတယ်။စီရင်တင်မာနေတဲ့မန္တလေးတိုင်းမြင်းကြိုင်ခရိုင်ကမြို့လေးမြို့ကိုလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ဇန်နဝါရီတလထဲမှာတင်ဒေသခံတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်28ဦးသေဆုံးခဲ့ပါတယ်။2014ခုနှစ်ဒီဇင်ဘာလကစလို့စစ်တပ်ဟာလေကြောင်းတိုက်ခိုက်ဒါတွေတူးပြစ်လှုပ်ဆောင်လာပြီးဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာတော့မရှိသေးပါဘူ
း။ဦးတင်မောင်တန်းပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အင်ကာနေ VOA ရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဆက်လက်ပြီးတော့ရန်ကုန်ကပေးပို့တဲ့သတင်းကိုတင်ပြပေးပါမယ်။ KNY ဒေတာဘော်လခဲမြို့မှာစစ်ကောင်စီတပ်ကလူအင်အားလက်နက်အင်အားတွေဖြည့်တင်းနေပြီးတော့အချိန်မီရွေးနှစ်ဖက်တိုက်ပွဲပြင်းထန်လာနိုင်တာမို့အရဲသားတွေကြိုတင်ရှောင်တိန်ကြဖို့ KNDF အပါအဝင်ဒေတာခန်ကာကွယ်ရေးလေးဘွဲ့ကပူးတွဲကြေညာထားပါတယ်။ KNY ဒေတာကစီရေးနောက်ဆုံးရအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့သတင်းဆောင်မကိုတော့နန်းလောင်ကပြောပြပေးပါမယ်ခင်ဗျာ။
ကရင်နီဒေသကယားပြည်နယ်ပေါ်လခဲမြို့မှာစစ်ကောင်စီတပ်ကစစ်အင်အားရှိခါနဲ့ဆေးဝါးတွေဆက်တိုက်ဖြည့်တင်းနေတဲ့အတွက်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကရင်နီတော်လှန်ရေးတပ်ပေါင်းစုက February 2ရက်နေ့မှာထုတ်ပြန်ပါတယ်။ဒါကြောင့်အခုကြေညာချက်ထုတ်တဲ့ရက်ကနေ၁၀ရက်အတွင်းအရက်သားတွေဒေသကနေရှောင်ရှားကြဖို့မရှောင်ရှားလို့နောက်ဆက်တွဲဖြစ်လာမယ့်ကိစ္စတွေကိုတပ်ပေါင်းစုကတာဝန်မယူဘူးလို့လည်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင် CDM လို့မထားသူတွေစစ်မှုထမ်းအောင်နေတဲ့ရက်ွက်အုပ်ချုပ်ရင်မှုတွေဘော်လခဲမှာရန်ရလက်ပတ်မှုများမပြုလုပ်ကြရန်ထပ်မံသတိပေးတယ်လို့လည်းဖော်ပြထားပါတယ်။ ကရင်နီတက်မတော် KA ကရင်နီပြည်လူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးကလလတ KNPLF ကရင်နီအမျိုးသားမြတ်ကကွယ်ရေးတပ် KNDF ပေါ်လခဲပြည်သူကကွယ်ရေးတပ် BPDF တို့ပူးရဲပြီးတော့ဒီကြညာချက်ကိုထုတ်ပြန်တာဖြစ်ပါတယ်ကရင်နီအမျိုးသားများကကွယ်ရတ KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ခံတာအဲဆိုးကတော့စစ်ရေးလိုအပ်ချက်အရာအယက်သားတွေမထိခိုက်မနစ်နာစေရေးအတွက်အသိပေးတာဖြစ်တယ်လို့ VOA ကိုပြောပါတယ်
။မော်လခဲကတော့ဒါစစ်ကောင်စီတပ်တွေနဲ့ပဲပြည့်နေနေတဲ့နေရာဖြစ်တယ်။စစ်ကောင်စီတပ်ရဲ့စစ်ကောင်စီဘက်တော်သားရဲတွေသူရဲ့ဒီအလျံတပ်သားတွေပဲရှိတဲ့နေရာဖြစ်တယ်။အဲ့တော့ပြည်သူတွေအနေနဲ့အဲ့ဒီမှာတွားပြီးတော့မှတနေထိုင်နေပါညာဆက်ဆံတယ်ဘောနော်ဝင်ထွက်သွားလိုက်တယ်ဆိုရင်တော့တိုက်ပွဲဖြစ်တဲ့ချိန်နဲ့တိုးရင်တာဟိုပြည်သူကဟိုနှစ်နာမှာဆိုလို့မြေပြင်စစ်စင်ရေးအဖွဲ့တွေကဒီလိုမျိုးထုတ်ပြန်ရခြင်းဖြစ်ပါတယ်ဗောနော
်စစ်ကောင်စီတပ်ရဲ့ထောက်ပို့လမ်းကြောင်းဖြစ်တဲ့ဘော်လခဲဖားဆောင်ဖရူဆိုနဲ့တီမော့ဆိုမြို့နယ်မှာတော့ကရင်နီတပ်ပေါင်းတွေဖက်ကဖြတ်တောက်ထားတာကြောင့်စစ်ကောင်စီတပ်ကလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေမကြာမကြာပြုလုပ်ပြီးလေကြောင်းကလည်းစစ်အင်အားနဲ့ရိတ်ခိုင်အားဖြစ်တင်းနေရတဲ့ရှိတယ်လို့လည်းသူကပြောပါတယ်ဒါအပြင်ဇန်နဝါရီလထဲမှာနေစဉ်ဆိုသလိုနှစ်ဖက်တိုက်ပွဲတွေရှိခဲ့ပြီးတော့စစ်ရေးတင်းမာနေတယ်လို့လဲ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကပြောပါတယ
်။မိုးပြင်းမှာတော့တိုက်ပွဲတွေနေစဉ်ရက်ဆက်ဖြစ်ခဲ့တဲ့ဒီဇန်နဝါရီလထဲမှာပေါ့နော်။ဒါပေမဲ့တိုက်ပွဲကြီးမှာဖြစ်တာကတော့16ရက်နေ့ဖြစ်တယ်။ဇန်နဝါရီနေ့တွေမှာတော့ပြန်လည်ပစ်ခတ်မှုတွေအော်နေငယ်တာရှိခဲ့တယ်။ဒါပေမဲ့စစ်ကောင်စီဘက်က drone နဲ့ပုံကျတိုက်ခိုက်တာတွေလက်နေကြီးပစ်ခတ်တာတွေကြောင့်ပြည်သူတွေထိခိုက်တာမျိုးတွေရှိခဲ့တယ်။လေယာဉ်ပုံကျတာတွေလည်းဒီရက်ပိုင်းတွေမှာဟိုဆက်ပြီးတော့လုပ်နေတယ်ပေါ့နော်စစ်ကောင်စီဘက်က
စစ်ကောင်စီဘက်ကတော့ကြားပြည်နေရင်တိုက်ပွဲတွေအခြေအနေအယက်သားတွေထိခိုက်သေးဆုံးမှုစတဲ့သတင်းတွေထုတ်ပြန်တာမတွေ့ရပါဘူး
။နန်းလောင်ပြောပြပေးခဲ့တာပါ။ VOA အင်္ဂါနေ့ရဲ့မနက်ခင်းရေဒီယိုရုပ်သံအစီအစဉ်ကိုတော်တာရှင်တွေအနေနဲ့နားဆင်ကြည့်ရနိုင်ရောပါ။အခုဆက်လက်ပြီးတော့အလုတ်သမားကြီးနဲ့သက်ဆိုင်တဲ့တရင်တပုတ်ကိုတင်ပြပေးပါမယ်။ပြည်ပကိုထွက်ပြီးအလုတ်လုံးမဲ့သူတွေကိုကန့်သက်တာတွေပြည်တွင်းမှာတဖြည်းဖြည်းများလာပေမဲ့လည်းဂျပန်နဲ့တောင်ကိုရီးယားကတော့မြန်မာအလုတ်သမားအများပြားကိုခေါ်ယူဖို့ဆန္ဒရှိနေပါတယ်။အခုရက်ပိုင်းထဲမှာဂျပန်ကမြန်မာဘက်ကိုအလုတ်ခေါ်စာတွေကန့်လန့်ထားပြီးတော့ကိုရီးယားကလည်းနှစ်ဆင့်ခေါ်ယူတဲ့အချိုးအစားတိုင်းဆက်ပြီးခေါ်ယူဖို့ရှိနေပါတယ်။ရန်ကုန်ကပြီးပို့တဲ့တရင်ကိုမတ်တင်ကြီးထိုက်တင်ဆက်ပေးထားပါခင်ဗျာ။
မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံခန့်ပြည်ပအလုပ်သမား33,000နီးပါးကိုအလုပ်သမားဗီဇာ E9 နဲ့အခု2025ခုနှစ်ထဲမှာခေါ်ယူသွားမယ်လို့ကိုရီးယားအစိုးရကပြီးခဲ့တဲ့ရက်ပိုင်းမှာထုတ်ပြန်ထားပါတယ်ဒါကပြီးခဲ့တဲ့2024ခုနှစ်ရဲ့ရထားချက် 36,500 ဆိုတဲ့ပမာဏထက်ညွန့်နေသွားတာဖြစ်ပါတယ်နိုင်ငံအလိုက်ရတဲ့အချို့အစားအရ2024ခုနှစ်ထဲမှာမြန်မာအလုပ်သမား9,900ကျော်ကိုရီးယားကိုဆစ်လွတ်ခဲ့တယ်လို့မြန်မာပြည်ပအလုပ်အကိုင်အေဂျင်စီ POEA ကထုတ်ပြန်ခဲ့ပါတယ်။အခုနှစ်ထဲမှာလည်းကိုရီးယားဘာသာစကားကျွမ်းကျင်စာမေးပွဲ EPS ကိုအောင်မြင်ထားတဲ့မြန်မာအလုပ်သမား1,000နီးပါးလောက်ဆစ်လွတ်နိုင်မယ်လို့မှန်းထားတဲ့အကြောင်းကိုရီးယားဘာသာစကားနဲ့လုပ်ငန်းမွမ်းမံသင်တန်းကျောင်းတွေကခန့်မှန်းထားကြပါတယ်။အူမင်းမောင်တင်နှန်းချောင်းကအခုလိုပြောပါတယ
်ခေါနာကြီးအလောက်တော့မှန်းပါတယ်ကျွန်တော်တို့လည်းပဲဥမာဒီအောင်ထားတဲ့သူကကျွန်တော်တို့လက်ကျန်လေလက်ရှိပါသူအောင်တာရယ်နောက်ဒူးတုတ်ကတော့လိုပါသေးရယ်ဒူးတုတ်ကနှစ်လပိုင်းအနေနဲ့၆လပိုင်းဆိုပြီးလုပ်ငန်းနေ၈လပိုင်းတော့မှာဆိုတော့သူကနှစ်ကုန်တော့မှာဆိုတော့မျိုးလင်းလို့ရတယ်ပါသူနဲ့ကျွန်တော်တို့ကကြီးရကလေးချင်းဓမ္မကြီးကလေးချင်းသမားကြီးစတော့ကြီးပေါ့အဲ့ဒါကြီးကတော့အဓိကပေါ့အဲ့တော့ဥပမာဒီမိန်းကလေးဝင်ဆောင်မှုကလည်းပဲဟိုစပြီးပထမဆုံးဆင်လွတ်တဲ့သူကလည်းကောင်းမယ်ဆိုရင်တော့နောက်လဲလာလာဖို့ကောင်းမှာပေါ့နော်အခုမှရောက်နေတဲ့သူတွေကအဲတတိယကမြန်မာ့ဆိုင်များမှလည်းဒီတကောင်းဆိုတော့ကျွန်တော်တို့ခေါ်လာလို့လုံးနေလိုက်ရတော့ဟုတ်ကဲ့ပ
ါ EPS အောင်မြင်ထားတဲ့မြန်မာအမျိုးသမီးအများအပြားကိုအခုလာမဲ့မတ်လမှာခေါ်ယူသွားနိုင်ချေရှိတယ်လို့ခန့်မှန်းထားကြပါတယ်ကိုရီးယားမှာအလုပ်စာချုပ်ပြည့်သွားပြီမဲ့နေရက်ကိုပြန်မလာခြင်းနဲ့အတွက်တက်တန်တူပြီးဆက်နေထိုင်ကြတဲ့မြန်မာနိုင်ငံသားတွေပုံများလာပါတယ်။အလုပ်အကန့်ရှာဖွေရေးအေဂျင်စီတစ်ခုကအခုလိုပြောပြပါတယ်
။အဲအဲ့ဒီဘက်မှာလည်းတက်တန်တူနဲ့ပေါ့အဲအဲ့လိုမျိုးတွေတော့လည်းဒီဘက်ကအစ်တတွေကလည်းနည်းနည်းတော့သူကဖြစ်တာပေါ့ဒီဒါပေမဲ့လည်းရန်ကြီးတော့ဟိုကြောလေဘာလို့ဒါတော့ဥပမာလဲဒီဒီကြောင်းကြောင်းဒီလောက်ကိုပြန်လာလို့တက်တန်းတူနေတာရှိတယ်။အဲဒါကလည်းကြည်ပြီးလို့ပေါင်းပြီးလို့ခေါ်တာစောင့်နေရတဲ့လူတွေကလည်းဒီတော့အများကြီးရှိတာပဲလို့ထင်နေရတယ်လား။
passport တက်တန်းကုန်လို့တရားမဝင်ဖြစ်သွားတဲ့မြန်မာနိုင်ငံသားတွေကိုလက်ရှိမှာအတင်းအကျပ်ပြန်ပို့မှာမဟုတ်ကြောင်းကိုရီးယားတရားရေးဝန်ကြီးဌာနရဲ့ဇန်နဝါရီလ16ရက်ကထုတ်ပြန်ချက်ကိုကိုးကားပြီးသတင်းတွေကဖော်ပြကြပါတယ်မြန်မာလူသမားတွေကိုအများဆုံးခေါ်ယူတဲ့နိုင်ငံတွေထဲမှာဂျပန်နိုင်ငံလည်းပါပါတယ်ဂျပန်ကုမ္ပဏီပေါင်း400လောက်ကမြန်မာအလုပ်သမား1000လောက်ကိုခေါ်ယူသွားဖို့ရှိတယ်လို့စစ်ကောင်စီနာဆာကရဲ့နိုင်ငံခြားရေးဌာနဘက်ကမကြသေးခင်ကထုတ်ပြန်ထားပါတယ်ဂျပန်လုပ်ငန်းတွေကနေပေးပို့လာတဲ့အလုပ်ကမ်းလှမ်းစာ450ကျော်ရဲ့အချက်အလက်တွေကိုမြန်မာအလုပ်သမားရေးဌာနကစီစစ်နေတယ်လို့တိုကျိုမြို့ကမြန်မာတန်ယုံကဇန်နဝါရီလ31ရက်မှာထုတ်ပြန်ထားပါတယ်ရှင
်မတ်တင်ကြီးတိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အီဇရေးနိုင်ငံအတွင်းတရှိုးတွေထားရှိရတဲ့အတွက်အီရန်ကအရှိန်မြင့်လှုပ်ဆောင်လာနေပါတယ်။အခုသတင်းပတ်အတွင်းအယန်စစ်တီ2ဦးကိုဖမ်းဆီးမိခဲ့တာအပါအဝင်လွန်ခဲ့တဲ့တစ်နှစ်အတွင်းလူ30လောက်ကိုဖမ်းမိခဲ့တယ်လို့အီဇရေးအာဏာပိုင်တွေကပြောပါတယ်။ဖမ်းမိခဲ့တဲ့အထက်ကတယောက်ကတော့ဒုံးကျည်နဲ့တိုက်ခိုက်မှုတွေကိုကာကွယ်တဲ့အီဇရေးရဲ့ Iron Drone နဲ့ဆိုင်တဲ့လှုပ်ဝက်အချက်လက်တွေကိုပို့ပေးခဲ့တယ်လို့ဆိုပါတယ်။ဒီကြောင်ဂျေရုဆလင်မြို့ကနေလင်ဒါဂရက်စတင်းသတင်းပေးပို့ထားတာကိုအခြေခံပြီးကိုဇော်ဝင်းလိုင်ကတင်ပြပေးထားပါဗျ။အ
စ္စရေးရဲ့အဓိကရန်သူအီရန်အပြင်အီရန်ကထောက်ပံ့ပေးထားတဲ့ဟာမတ်စ်နဲ့ဟက်ဇ်ဘောလာအဖွဲ့တွေနဲ့ပါစစ်ဖြစ်နေတဲ့အချိန်မှာအရင်ကတည်းကပို့ပြီးအီရန်ရဲ့တရှိုးအဖြစ်အစ္စရေးနိုင်ငံသားတွေတမိုင်းတလျှောက်အများဆုံးအရေးအတွက်နဲ့စီယုံတင်းသွင်းခံရတဲ့ပေါ့အစ္စရေးနိုင်ငံသားတွေအားအားတင်နေကြပါဗျ။နောက်ဆုံးဖမ်းမိသူနှစ်ဦးကတော့အစ္စရေးအရန်တပ်ဖွဲ့ဝင်တွေဖြစ်ပြီးအဲ့ဒီထက်ကတဦးဟာအစ္စရေးရဲ့ Iron Dome နဲ့ဆိုင်တဲ့လက်ဝဲအချက်အလက်တွေအီရန်ကိုပို့ပေးခဲ့တယ်လို့ဆိုပါတယ်။မနေ့2024ခုနှစ် AP နဲ့အော်တိုဘာလာတွေမှာအီရန်ကအစ္စရေးရဲ့စစ်အခြေစိုက်စခန်းတွေကိုဒုံးကျည်တွေနဲ့နှစ်ကြိမ်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုတွေဟာအီရန်အတွက်တရှိုးလှုပ်ပေးနေသူတွေကပို့ပေးတဲ့အချက်အလက်တွေပေါ်မူတည်ပြီးတိုက်ခိုက်ခဲ့တာလို့ Bound Elan တက္ကသိုလ်ကEL Pincolo လုံချုံရေးဆိုင်ရာသုတေသီတွေကတုံ့တက်ပါတယ
် We know that while the first Iranian attack
နောက်ပိုင်းမှာရှိတဲ့ Golani နဲ့ Rafale ချင်းမြန်တပ်မားတွေကို Iran ကပထမအကြိမ်တိုက်ခိုက်တုန်းကအဲ့ဒီတပ်ဖွဲ့တွေမှာပါတဲ့သူတွေစီကသတင်းအချက်အလက်တွေပေါ်အခြေခံပြီးတိုက်တယ်ဆိုတာကျွန်တော်တို့သိခဲ့ပါတယ် GPS မြေပုံနဲ့အတိအကျတိုက်ခိုက်ခဲ့တာပါအ
ရန်တပ်သားနှစ်ယောက်ကိုတခြား Iran အတွက်တရှိုးလှုပ်ပေးနေသူ30နီးတူစစ်ပွဲဆက်ဖြစ်တဲ့အချိန်မှာဖမ်းဆီးမိခဲ့တာပါ။အီရန်အတွက်တရှိုးလှုပ်ပေးလို့ဖမ်းမိသူအရေးအတွက်များလာတဲ့အတွက်သူတို့ကိုထားဖို့အကျဉ်းထောင်ကိုတိုးချဲ့တိစောက်ထားပြီးဟာမတ်စစ်သွေးကြွတွေနီးတူအကြမ်းဖက်ပုံမှန်နဲ့ဆွဲချက်တင်ထားပါတယ်။အီရန်က Telegram app တွေအသုံးပြုပြီးအစ္စရေးတွေကိုလူသစ်စုဆောင်းနေတာမှာအစိုးရစန့်ကျင်ရေးစာတွေနိုင်ငံတွေမှာရေးတဲ့သူကိုဒေါ်လာ20နဲ့အစ္စရေးအရာရှိတွေကိုပြန်ပေးဆွဲနိုင်သူတွေကိုတော့ဒေါ်လာ4000အထိပေးတဲ့အကြောင်းအစ္စရေးရုပ်သံသတင်းတွေမှာဖော်ပြပါတယ်။ခုချိန်ထိတော့တရှိုးတွေဘက်ကကြီးမားတဲ့လှုပ်ဆောင်မှုတွေမပြုတ်နိုင်ခင်မှာအကုန်ဖမ်းမိနေတယ်လို့ EL Pinko ကဆက်ပြောပါတယ
် Once you understand that something is wrong or something
တရှိုးအဖြစ်စီယုံခံရပြီလို့ကိုယ့်ဘက်ကတန်တရားဖြစ်တဲ့အချိန်မှာသူတို့ကကိုယ့်ကိုယာပြီးသားဖြစ်နေပြီအဲ့ဒီအချိန်ကျရင်သူတို့ကမိမိမကိုပြောမယ်မိမိသားစုရဲစတာတွေကိုအတိပေးမယ်ဆိုပြီးချင်းချောက်တာတွေဖြစ်လာမယ်ခမရနောက်ပြန်ဆုတ်လို့မရတဲ့အနေအထားကိုရောက်သွားပါတယ်
လွန်ခဲ့တဲ့တနေ့အတွင်းဖမ်းမိခဲ့သူအားလုံးနီးပါးဟာအစ္စရေးမှာပြောင်းရွှေ့နေထိုင်ကြတဲ့ရုရှားစကားပြောသူတွေဖြစ်ပါတယ်။အစ္စရေးကိုရုရှားကပြောင်းလာသူတသန်းလောက်ရှိနေတာမှာအများစုဟာငွေကြေးအခက်ခဲနဲ့ရင်ဆိုင်နေရပြီးအစ္စရေးလူမှုအဖွဲ့အစည်းတွေရဲ့ကူညီပံ့ပိုးမှုကိုမရကြဘူးလို့ဆိုပါတယ်။ဖမ်းခံရသူတွေကလည်းစီးပွားရေးအခြေအနေအရလောက်ရတာလို့ထွက်ဆိုတဲ့အကြောင်းအမျိုးသားလုံခြုံရေးလေ့လာရေးဌာနက Chuck Freilich ကပြောပါတယ
်have been hit particularly
hard. ရုရှားကပြောင်းလာသူတချို့ကစစ်ပွဲကြောင့်စီးပွားကျဆင်းလာတာနဲ့ရေရှည်စစ်မှုတန်းရတဲ့အခြေအနေတွေကြောင့်တော်တော်လေးအခက်ကြုံနေကြရပါတယ်
။မကြာခင်လအနေနဲ့အတွင်းအီရန်ရဲ့နျူကလ িয়ার အဆောက်အုံတွေကိုအစ္စရေးကတိုက်ခိုက်မယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေထွက်ပေါ်နေချိန်မှာအီရန်ကအစ္စရေးနိုင်ငံသားတွေကိုတရှိုးအဖြစ်လိုက်လံစီယုံနေတာလည်းဖြစ်ပါတယ်ခင်ဗျာ။
ဖြူအမေရိကန်တန်ရဲ့ရုတ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနက်ခင်းရေဒီယိုအစီအစဉ်ပထမပိုင်းနာယူဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6153ရနဲ့လိုင်းတူမီတာ40 kHz 0933ရတို့ကနေပြီးတော့ဖမ်းယူနိုင်ဆက်နိုင်ပါတယ်။ VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာယူဝက်နဲ့စနေတနင်္ဂနွေနေ့မှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းဓာတ်ဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်။
မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ VOA American အတန်ရဲ့မြန်မာပြည်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ပုံမှန်ထုတ်လုပ်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါရမယ်အခုအရင်ဆုံးကတော့တရုတ်နဲ့အားပြန်ရမယ်အမေရိကန်ရဲ့အာရှပစိဖိတ်မူဝါဒဆိုတဲ့မေးမြန်းခန်းတစ်ခုကိုတင်ဆက်ပေးပါမယ်မြမအရေးထရန့်အစိုးရကအင်တိုက်အားတိုက်လုပ်ဖို့မရှိပေမဲ့အမေရိကန်အကျိုးစီးပွားကိုဦးစားပေးမဲ့မူဝါဒမှာမြမအပါအဝင်အရှိတောင်အာရှနဲ့အာရှပစိဖိတ်ဒေသကအရေးကြီးတဲ့အခမ်းကဏ္ဍမှာရှိနေတယ်လို့လေ့လာသူတယောက်ကပြောလိုက်ပါတယ်ကမ္ဘာဒီမိုကရေစီအတိုက်မြုံတွေကိုရုရှားနဲ့တရုတ်ကရိုက်ချိုးနေရဖြစ်လို့ဒီမိုကရေစီရဲ့အာဏာရှင်တိုက်ပွဲရဲ့စစ်မြေပြင်ဖြစ်နေတဲ့မြန်မာဟာလဲအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်နေတယ်လို့သူကထောက်ပြပါတယ်မြန်မာအမေရိကန်ဒီမိုကရေစီမဟာမိတ်အဖွဲ့ BADA ရဲ့ဥက္ကဋ္ဌဦးညွန့်တန်းကိုကိုငင်းချမ်းအေးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ထရန့်ဆိုရဖွဲ့မှာရေးပါတဲ့ဝင်ကြီးနေရအတွက်ပေါ့နော်ဒီပထမဆုံးအတည်ပြုနိုင်ခဲ့တဲ့နိုင်ငံသားဝင်ကြီးမာကိုရီယိုကဒီအမေရိကန်အကျိုးစီးပွားကိုပိုပြတဲ့နိုင်ငံသားမူဝါဒကိုချက်သုံးမယ်ဆိုပြီးပြောပါတယ်။ဒါတွေကဒီအမေရိကန်ဘီကင်းလုံခြုံရေးကိုအားကောင်းလာရေးနဲ့ချမ်းသာကြွယ်ဝရေးအချက်တွေကိုဦးစားပေးမယ်ပြောပါတယ်။ဒါကိုတစ်ဖက်ကပြန်ကြည့်ရင်ပေါ့နော်။မြန်မာနိုင်ငံလဲပါဝင်နေတဲ့ဒီရှစ်တောင်အရှဒေသဒီအရှပစိဖိတ်ဒေသကြီးတစ်ခုလုံးကတကယ်တမ်းတော့အမေရိကန်အကျိုးစီးပွားလိုပဲပြောနိုင်တာပဲမဟုတ်လားဗျ။ကိုယ်တိုင်လဲဒီအမေရိကန်မှာအခြေစိုက်ပြီးတော့ဒီမြမအရေးကိုနှစ်ပေါင်းများစွာလှုံ့ဆော်လာခဲ့သူတယောက်နဲ့ဆိုရင်ဘလို့တုံးတက်မယ်
။အေရှားပစိဖိတ်မှာကလူကြီးကကမ္ဘာကြီးနဲ့ရှင်တလောက်အများကြီးမဟုတ်ပါဘူး။ကမ္ဘာထုတ်ကုန်ကအများကြီးရှိနေ။ကိုရီးယားတို့ဂျပန်တို့တရုတ်တို့ဆိုတော့နောက်အာဆီယံမှာနော်။ဆိုတော့အရန်ကိုအရေးကြီးတယ်။အရန်ကိုအရေးကြီးလို့ဘိုင်ဒန်ကသူတက်ထည့်ရသူကဒီအိန္ဒိယသမုဒ္ဒရာတွေကစစ်သည်မပေါ့သွားပြီးအဲ့ရနေပြီး Quad Alliance ဆိုသူမိကွန်ချွေခဲ့တယ်။ဒါပေမဲ့ကျွန်တော်ဝန်တာစရာကရူဘီယိုကလည်းဒီအရင်ဆုံးတွေ့တာအဲ့ Quad Alliance နဲ့သူတွေ့ခဲ့တယ်သူရဲ့ပထမဆုံး meeting နောက်ပြီးတော့စီးနိုင်မှာလဲသူ့ကိုဒီခုနကနယူးယောက်ကဒီမိုကရက်စီနေတာဒီအာဆီယံကိုဘလော့တစ်ခုလုံးအနေနဲ့မင်းဘလို့ကင်တွယ်မလဲလို့မေးတဲ့နေရာမှာသူရှင်းပြသွားတယ်အဲ့ဒီရှင်းပြသွားတဲ့နေရာမှာမေးတဲ့လူကရောသူ့ကိုနှိုက်ကမြန်မာဆိုတာကိုသူတို့ပြောသွားတယ်ပေါ့နော်အဲ့တော့ကျွန်တော်ခြုံပြောရရင်အာရှပစိဖိတ်ကဒီအရန်ရေးကြည့်တယ်စီးပွားရေးရောစစ်ရေးရောကမ္ဘာစူပါပါဝါကြီးနှစ်နိုင်ငံရှိတဲ့တရုတ်နဲ့အမေရိကကထိတ်တိုက်တွေ့နေအဲ့ဒီနေရာမှာဗမာပြည်ဟာအရန်ကြီးကြီးတယ်။အခုရိုဘီယိုကိုကျွန်တော်ကြည့်တော့လေသူပြောတဲ့အဲ့ဒီအာဆီယံဝင်ဘလို့ကင်တွယ်မလဲဆိုတော့ကြည့်တော့လေသူတို့တော်တော်ကိုနားလဲတယ်။ဗမာပြည်အရေးကြီးတာဆိုတော့သူတို့သိတယ
်။ဟုတ်ကဲ့ဒီရိုဘီယိုကိုပေါ့နော်ဒီအာဆီယံဒေသတစ်ခုလုံးအကြောင်းကိုဒီတော်တော်မှာမေးတော့ तू ကဘလို့ပြန်လဲရှင်းပြခဲ့လိုက်တာ
။သူရိုဘီယိုဘလို့ရှင်းပြလဲဆိုတော့ငါတို့ကတနိုင်ငံချင်းတွားပြီးမင်းကတရုတ်ဘက်ကလားမင်းအမေရိကန်ဘက်ကလားအဲ့လိုတွားလို့တော့မရဘူးတဲ့။တချို့ကတရုတ်ကိုဟိုစီးပွားရေးရောဟလာထုတ်ကုန်ရောမှီနေတာလေးတွေတော့ရှိတယ်။ဒါပေမဲ့ဒီနိုင်ငံတွေမှာများသောအားဖြင့်သူတို့ဆန္ဒရှိတာတရုတ်တနိုင်ငံတွေကသူတို့ဒေသတွေမှာအကြီးဆုံးစိုးမိုးချေလဲပြီးတော့ဒီတခြားသူတို့အားကိုးရမယ့်လူမရှိတာမျိုးတော့မကြိုက်သူတို့မလိုလားဘူးတဲ့အဲ့တော့တနိုင်ငံချင်းချင်းကိုဝင်ပြီးသူတုံးတက်မှာပေါ့လေအမေရိကန်နဲ့တရုတ်ကတကယ်ကတော့ဒီတောင်ပစိဖိတ်မှာလည်းတော်တော်ကိုထိတိုက်တွေ့နေအောင်ဖိလစ်ပီးနို့မလေးရှားတို့အင်ဒိုနီးရှားတို့နဲ့တကယ်ထိတိုက်တွေ့နေအဲ့မှာလည်းအမေရိကန်တင်းတင်းရင်ပါတယ်ဆိုတော့ကျွန်တော်ထင်တယ်အဲ့ policy တွေကဆက်သွားလိမ့်မယ်တရုတ်ကလည်းအမေရိကန်ကိုတော့မျက်လုံးတောက်ကြည့်နေမှာပဲကျွန်တော်ခုနကပဲ Derek Mitchell LinkedIn မှာရေးထားလေကျွန်တော်ကြည့်လိုက်တယ်သူတန်တမန်အနေနဲ့နောက်ဆုံးသွားခဲ့တဲ့ခီးကတဲ့ကချင်ပြည်နယ်ဟုတ်ပါတဲ့သူဘာဖြစ်လို့မဖြစ်မနေသွားလိုက်လဲဆိုတော့တရုတ်သူ့ရဲ့တရုတ်တန်မကသူ့ကိုသတိပေးတယ်အဲ့ဒီနေရာကိုမသွားနဲ့ငါတို့တရုတ်ပြည်ရဲ့အကျိုးစီးပွားကိုလေးစားသွားဖြစ်အောင်ဆိုပြီးအဲ့တော့သူကလည်းမဖြစ်မနေသွားတယ်ပေါ့နော်
လူမျိုးဒီဒေတာတွေမှာဒီအမေရိကန်နောက်ခံအနေထားနဲ့ဆိုရင်တရုတ်နိုင်ငံဘက်ကပြန်စင်းစားရင်ဒီ Asia Pacific နဲ့ဒီမြန်မာအနေထားတစ်ခုလုံးကတရုတ်အတွက်ဆိုရင်ဘလောက်အရေးကြီးလဲဗျ
တရုတ်အတွက်ကပို့ပြီးတော့အရေးကြီးတယ်ဘာလို့လဲဆိုတော့သူက Malacca Strait ကိုသူတို့အရန်ကြောက်တယ် Malacca Strait ကိုပိတ်လိုက်ရင်သူတို့ကဒီလောင်စာစီတွေမရမှကြောက်လို့ဒါကြောင့်ရခိုင်ကပိုက်လိုင်းတွေထွက်နေတာပေါ့နော်နောက်တစ်ခုကသူကတရုတ်ရဲ့တကယ်ပြည်တွင်းအခြေအနေကသူ့ရဲ့ကန်ယိုရန်ဒေတာတွေတအားဖွံ့ဖြိုးတယ်အဲ့မှာရှိတဲ့လူကြီးတွေရဲ့ Living Standard တွေအရန်မြင့်နေမှာဒီ ကုန်းနှင်းမိုင်းတွေကစီးပွားရေးတွေကရှင်းလိုက်ရင်တိတ်မရှိဘူးအဲ့ဒါကိုပြောမှုတွေသူကတရုတ်ရဲ့မူဝါဒလူတွေကိုထမင်းဝအောင်ထားတိုင်းပြောအောင်ထားတိုင်းသူအုပ်ချုပ်လို့ရတယ်ပေါ့ဗျာအဲ့ဒါကိုအတွက်ကိုသူကမလုပ်ချင်လဲဆိုတော့ဒီ UN ကိုသူကအခြေခံပြီးတော့ UN Central ထားပြီးတော့ဒီအရှေ့တောင်အာရှတစ်ခုလုံးမှာတကယ်ကိုလမ်းပန်းဆက်တယ်ပြီးကုသရောင်းဝေးကြီးမားတယ်သူက Belt and Road Plan ရှိတာပေါ့ဗျာသူကဒီရထားအမြန်လမ်းကြီးတွေဆိုလဲဒီမြို့တော်ကြီးတွေနဲ့သူကဖောက်ချင်တယ်ဒီကုမင်းနဲ့ဆိုတော့အဲ့ဒီ plan မှာမြန်မာပြည်ကအရင်ကရေးကြည့်တယ်ရေးကြည့်ရတဲ့တရုတ်ကမြန်မာပြည်ကသူကလက်လွတ်နိုင်မှာမဟုတ်ဘူးအမေရိကန်ကလည်းဒီ Asia Pacific region မှာရှိတဲ့နိုင်ငံတွေသူကတတ်နိုင်တယ်များသူသူ့ဘက်ကိုနေအောင်သူကလုပ်မယ်ပေါ့နော်
။ဟောဒီအခြေအနေတစ်ခုလုံးကိုခြုံငုံသုံးတိုင်ရောဘလို့လာလာရှိလဲ။အ
ဲခြုံပြောရင်တော့တရုတ်နဲ့အမေရိကန်ရဲ့ဒီ Asia Pacific ဒေသမှာစီးပွားရေးစီးရေးပြိုင်ဆိုင်မှုကပိုပြီးတော့ပြင်းထန်လာဖို့ရှိတယ်။ဒါဒီအမေရိကန်ရဲ့ policy ကလည်း Rubio လိုလူမျိုးပေါ့နော်။စီးနှိတ်တစ်ခုလုံးမှာ unanimous တယောက်မှမကန့်ကွက်ဘူး Democrat တွေတောင်မကန့်ကွက်ဘူး။အားလုံးရှိသမျှလူ 90-0 ထင်ပါတယ်။ထောက်ခံတဲ့ Rubio လိုလူမျိုးကဒီကောင်းကောင်းမွန်မွန်တော့ကင်တွင်နိုင်လဲမလို့ကျွန်တော်ယူဆတယ်။ဒါပေမဲ့ကျွန်တော်တို့လူတွေမျှော်လင့်နေတယ်လို့ပေါ့နော်။ဟို Trump ကတော့ပထမတနေ့နေ့လောက်တော့သူ American First လုပ်မယ်။နောက်ဆိုရင်တော့ဗမာပြည်ထဲဝင်မယ်ဆိုအဲ့လိုတော့လည်းကျွန်တော်တို့မထင်ဘူး။သူအဲ့ဒီကြားထဲမှာ Rubio ကဒီ Trump ရဲ့ American First Policy ပေါ့နော်။သူကဟို American တွေကိုနှင်းပြင်သူကပြပမှာပါဝင်ပတ်သက်မှုတွေကိုသူမလုပ်ချင်ဘူးပေါ့နော်။ American First ဆိုတာတော့မနီတိုးတော်မှာသူကမနီတိုးကိုပေးနေရတဲ့ပတ်စံတွေသူသဘောမကျဘူး။မှ WHO ဆိုသူနှုတ်ထွက်လိုက်ပြီပေါ့နော်။အဲ့တော့ဗမာပြည်နဲ့ပတ်သက်ပြီးတော့အမေရိကန်ကအင်ဒိုက်အရဲလောက်လာဖို့လည်းကျွန်တော်မမြင်ဘူး။တရုတ်ကတော့ဆက်ပြီးတော့ခြေလှယ်သွားမယ်။အဲ့တော့ဒီနေရာမှာအရေးကြီးဆုံးကကျွန်တော်ဗမာပြည်တွေပါပဲ။ဗမာပြည်တွေကဆေးလုံးညီညွတ်မှုအခုလိုဆေးရရလဲအောင်ပွဲတွေလုပ်ပြီးကျွန်တော်တို့ကတစ်ဖက်ကလည်းနိုင်ငံရေးရကြောချင်းကတ်ထားနိုင်ရင်တော့ကျွန်တော်တို့တိုင်းပြည်ကရှေ့တိုးဖို့ရှိပါတယ်။
ဟုတ်ကဲ့ဒီမြမအရေးကိုဒီ trap အနေနဲ့ပေါ့နော် trap ဆိုရအဖွဲ့အနေနဲ့ဒီ iron site ဖို့ကလှုပ်နေလို့မျိုးပေါ့နော် wake up call လို့မျိုး american အကျိုးစီးပွားနဲ့တိုက်ရိုက်ဆက်ဆက်တဲ့ဒီ issue အခြေအနေတခုဖြစ်မှဖြစ်လာမလားပေါ့နော်ဒါမှမဟုတ်ဒီလိုမျိုးကျွဲခုရေပါဆိုလို့ပေါ့ဒီ indo pacific ဒေသတခုလုံးကို iron ပြုတ်နေတဲ့မြမအရေးကဒီတထောင်တနေရာပါလာမလားအရေးစကားနဲ့ပြောရင်ပေါ့နော်ဒီလိုမျိုးတရုတ်ကိုတံပြန်မှုမြမအရေးကို iron site မယ်ဆိုပြီးဒီလူများကြားပြောဆိုနေကြတာရောတကယ်ဘလောက်ဖြစ်လာနိုင်ရဲ့ည
wake up call ကတကယ်တော့ဖြစ်ပြီးပြီကျွန်တော်အမြင်ကတော့အဲ့ဒါတော့2020ခုနှစ်အနာသိန်းတာပဲမမပြည်ကိုအိုဘားမားအမေရိကန်သမ္မတတရားကိုလာပြီးတော့တကယ်ကိုနိုင်ငံရေးဝန်ကြီးနဲ့ကိုလာပြီးတော့ဗမာပြည်မှာပြောင်းလဲမှုတကယ်ကြီးကျယ်တဲ့ပြောင်းလဲမှုကြီးဖြစ်အောင်သူတို့ဆောင်ရွက်ပေးခဲ့တယ်ဂျွန်ဆန်ဆူဂျီလွှတ်တော်တွေဝင်ပြီးတော့เนาะတော်တော်လေးအဆင်ပြေတဲ့ reform ဖြစ်လာတာပေါ့နော်ဒါပေမဲ့အနာသိန်းမှုကအဲ့ဒါကိုရိုက်ချိုးပြစ်လိုက်တာဟုတ်အဲ့တော့ဒီကမ္ဘာလုံးကိုကြည့်ရင်ဒီတရုတ်နဲ့ရုရှားကကွန်မြူနစ်နိုင်ငံတွေအနာရှင်ကိုသူတို့ကအာနာရှင်နိုင်ငံတွေပေါ့နော်ဒါပေမဲ့အမေရိကန်ဒီမိုကရေစီနိုင်ငံဆိုတော့အဲ့ဒီပြိုင်ပွဲကြီးကတစ်ကမ္ဘာလုံးမှာရှိနေတယ်ဆိုတော့ wake up call ကရှိပြီးသားအမေရိကန်ကတကယ်ဒီတရုတ်ဒီဒီမိုကရေစီ institution တွေကိုရုရှားနဲ့တရုတ်ကတစ်ကမ္ဘာလုံးမှာရိုက်ချိုးနေတတ်နိုင်တယ်များအရှေ့တောင်အာရှမှာဆိုရင်တော့မှတချို့နိုင်ငံတော်တော်များ Laos လိုနိုင်ငံမျိုး Cambodia လိုနိုင်ငံမျိုးဒါဒီမိုကရေစီနိုင်ငံတွေမဟုတ်ဘူးလေဆိုတော့အဲ့ဒီရှင်ပြိုင်မှုကြီးကတောက်လျှောက်ရှိနေတယ်ဒီမိုကရေစီကတော့ Democratic ကRepublic ကလေးစားတယ်တမုံထားတယ်သူတို့ကလူလားတယ်လေအဲ့တော့အဲ့ဒီအခြေခံရှင်ပြိုင်မှုကြီးရှိတယ် wake up call ကလည်းရှိတယ်ဒါပေမဲ့ဗမာပြည်ရဲ့အနေအထားတရုတ်နဲ့အင်ဒီးယားချင်းဖြစ်တယ်လို့အလွန်ကြီးမားတယ်အင်ဒီးယားနဲ့လည်းအင်ဒီးယားချင်းဖြစ်တယ်အဲ့တော့အမေရိကန်ကအဲ့ဒီဗမာပြည်လိုနိုင်ငံမျိုးမှာသူလောက်ကကြရတာဟိုနင်းဖြစ်တယ်ပေါ့နော်တော်တော်လေးကိုသူကတော်တော်သတိထားပြီးလုပ်နေတယ်ဆိုကျွန်တော်ထင်တယ်ကျူဘာကိုရုရှားကနေပြီးတော့ဟိုနင်းပေါ့နော်ဟိုတက်ချင်းမြစ်ဒုံးနေတဲလာတာမျိုးလောက်တော့အရေးမကြီးတော့လေကျွန်တော်အမြင်ရ principle အရာအရေးကြီးနေပြီ principle အရာအမေရိကန်ကိုကြီးမားတဲ့စိန်ခေါ်မှုကြီးပဲမမပြည်မှာ democracy ဟိုအညွန့်အညော့လေးထွက်လာတဲ့ democracy ကိုရိုက်ချိုးပြီးတော့အာဏာရှင်စနစ်ကိုပြန်ထူထောင်နေတယ်ဒီနောက်ကွယ်မှာလည်းတရုတ်ကထဲထဲဝင်ဝင်ပါတဲ့အပြင်ကိုအခုလက်နက်ကင်တွေပါပြည်တွင်းကိုသူကရောက်လာပြီးပစ်ခတ်ရဆဲဖို့ပါဖို့တွေလုပ်တယ်ရွေးကောက်ပွဲကိုလည်းသူကဟိုနည်းထောက်ခံတယ်ရွေးကောက်ပွဲကိုလည်းလုပ်ဖြစ်အောင်သူစူးစမ်းနေဆိုတာဒါတွေဟာအမေရိကန်အတွက်ကတကယ်ကိုကြီးစွာသတိထားပြီးကင်တွယ်ရမယ့်အချက်တွေဖြစ်တယ်။ကျွန်တော်ကတော့အဲ့လိုပဲယူဆတယ်။ဒါဒီမိုကရေစီနဲ့အာဏာရှင်တိုက်ပွဲရဲ့ဗမာပြည်ဟာစစ်မြေပြင်ကြီးမားတဲ့စစ်မြေပြင်တစ်ခုလို့ကျွန်တော်ကအဲ့လိုမြင်တယ
်။ကိုငင်းငင်းဆက်တယ်မြင်မြန်တာတာဖြစ်ပါတယ်ခင်ဗျာ။တရုတ်ရဲ့ဉာဏ်ရည်တုနည်းပညာ DeepSeek ထွက်ပေါ်လာတဲ့ကြေအကြောင်းဉာဏ်ရည်တုနည်းပညာ AI နဲ့ဆက်ဆက်တဲ့အမေရိကန်အခြေစိုက်ကုမ္ပဏီတွေရဲ့ဈေးကွက်တန်ဖိုးဟာဒေါ်လာ1 trillion လောက်ဆုံးရှုံးသွားစေပါတယ်။ဒါပေမဲ့သုံးဆွဲသူများလာတာနဲ့အတူ DeepSeek ရဲ့ sensor တိဖျက်မှုတွေနဲ့သုံးဆွဲသူတွေကြုံလာနေကြပါတယ်။က ကက်သရင်းမိုက်ကယ်ဆင်ရဲ့သတင်းဆောင်ပါကိုအခြေခံပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ဂီထိုက်ကစူးစစ်တင်ပြပေးထားပါတယ်ခင်ဗျာ
။တရုတ်ရဲ့ဉာဏ်ရည်ထုနည်းပညာ Deep Seek ထွက်ပေါ်လာပြီးသတင်းတစ်ပတ်အတွင်းမှာပဲအမေရိကန်ငွေကြေးစည်းကွက်အတွင်းမှာရောနည်းပညာကုမ္ပဏီတွေနဲ့သုံးစွဲသူတွေပါအံ့ဩတုန်လှုပ်သွားစေပါတယ်။ Deep Seek က ChatGPT ကိုကျော်သွားပြီးApple ရဲ့ App Store မှာ download အများဆုံးရယူတဲ့ apps ဖြစ်ခဲ့တာပါ။ American သမ္မတ Donald Trump က DeepSeek ကိုချီးကျူးပါတယ်။ဉာဏ်ရည်ထုနည်းပညာ AI မှာပို့ပြီးတော့မြန်ဆန်ဈေးသက်သာတဲ့အတွက်ကောင်းတယ်။ပိုက်ဆံပုံအော်သုံးစရာမလိုတဲ့အတွက်ကောင်းတယ်လို့သမ္မတ Trump ကပြောပါတယ်။ဒါ့အပြင် American လုပ်ငန်းခန္ဓာကိုတက်လှမ်းလိုက်တာဖြစ်တယ်လို့လည်းသမ္မတ Trump ကပြောပါတယ်
။ The release of DeepSeek AI fromA Chinese company should be a wake up call.
တရုတ်ကုမ္ပဏီကနေ DeepSeek AI ထွက်ပေါ်လာတာဟာဆိုရင်အမေရိကန်တို့ရဲ့လုပ်ငန်းကဏ္ဍအနေနဲ့ရှင်ပြိုင်မှုမှာအနိုင်ရရေးအစွမ်းကုန်အယုံဆိုင်ဖို့လှုံ့နှိုးလိုက်တာဖြစ်ပါတယ်။အကြောင်းကတော့ကမ္ဘာမှာအကောင်ဆုံးသိပ္ပံပညာရှင်တွေအမေရိကန်မှာရှိနေတဲ့အတွက်ကြောင့်ဖြစ်ပါတယ်လို့သမ္မတ Donald Trump ကပြောခဲ့တာပါ။ DeepSeek ထွက်ပေါ်လာတာကြောင့်AI ဉာဏ်ရည်ထုနည်းပညာလုပ်ငန်းကွင်းဆက်ကြီးတစ်ခုလုံးအပေါ်မှာဘလောက်ရိုက်ခတ်မလဲဆိုတာကိုတော့ဆက်ပြီးတော့သတိထားစောင့်ကြည့်နေကြဆဲဖြစ်ပါတယ်။ IPPR က Micro စီးပွားရေးနဲ့ AI ဉာဏ်ရည်ထုအရေးဆိုင်ရာအကြီးအကဲ Carsten Huang ကအခုလိုပြောပါတယ်
။ AI is becoming cheaper, it is becoming better. The progress is
ဉာဏ်ရည်ထုနည်းပညာကပိုပြီးဈေးသက်သာလာပါတယ်။ပိုပြီးလဲကောင်းလာပါတယ်ဆက်လက်ပြီးလဲတိုးတက်ဖြစ်ထွန်းနေပါတယ်ပုံစံတွေလဲပိုပြီးကောင်းလာနေပါတယ်2024ခုနှစ်အတွင်းမှာရက်သွားမှာလို့လူတွေကထင်ခဲ့ကြပေမဲ့အချိန်ပိုပြီးကောင်းလာနေပါတယ်လူတွေအတွက်လဲရွေးချယ်စရာတွေပိုပြီးကျယ်ပြန့်လာတဲ့အခြေအနေကိုရောက်နေပြီလို့ထင်ပါတယ်အခုတော့ DeepSeek လဲအသေးချပါလာတဲ့အနေအထားရှိပြီးလူတွေကလဲသုံးကြမှာဖြစ်ပေမဲ့အားလုံးအတွက်တော့မဟုတ်ပါဘူး
DeepSeek ထွက်ပေါ်လာတာကြောင့် AI ဉာဏ်ရည်ထုနည်းပညာနဲ့ဆက်ဆက်တဲ့အမေရိကန်ခြေစိုက်ကုမ္ပဏီတွေဈေးကွက်တန်ဖိုးဒေါ်လာ1 trillion နီးပါးဆုံးရှုံးခဲ့ရပါတယ်။ CT Index ရဲ့ဝါယင့်ဈေးကွက်သုံးသပ်သူ Fiona Sinkota ကတော့အခုလိုပြောပါတယ်
The fact that the market hasn't really been prepared for this new
အကြောင်းကတော့ဈေးကွက်မှာဒီသတင်းဒါမှမဟုတ်ရင်လေဒီနောက်ဆုံးပေါ်တည်ထွင်မှုအတွက်ပြင်ဆင်မထားခဲ့ပါဘူး။ဒါကြောင့်လေအကြီးကျယ်ရောင်းထုတ်ခဲ့ကြတာကိုတွေ့ခဲ့ရတာပ
ါလူအများအပြား DeepSeek ကိုသုံးလာတဲ့တစ်ချိန်တည်းမှာပဲမိခွန်းတွေကိုဖြည့်ပေးတဲ့နေရာမှာအချိန်နဲ့တပြေးညီစင်စာတိဖြတ်မှုတွေနဲ့လဲဂျုံလာရတာကြောင့်ဘဲမလိုက်ဖဲတိကျတဲ့အချက်လက်တွေပေးနိုင်စွမ်းအပေါ်မိခွန်းထုတ်လာကြပါတယ် DeepSeek app မှာပေးတဲ့အဖြေတွေကိုအချိန်နဲ့တပြေးညီအချက်လက်အစ်စ်တွေကိုပေးခဲ့တာပါဒါပေမဲ့အရင်ကဖြည့်ထားတဲ့အဖြေတွေကိုအခုအခါဖြည့်တဲ့အခါမှာတော့သူဖြေနိုင်တဲ့အတိုင်းတာထက်ကျော်လွန်နေချောင်းတခြားကိစ္စကိုပြောကြရအောင်ဆိုတာမျိုးကိုတွေ့လာရပါတယ်။တရုတ်ရဲ့နိုင်ငံရေးအာဏာပိုင်တွေရေးပိုင်ဆိုင်မှုအငင်းပွားမှုတွေနဲ့တမိုင်းချောင်းကိစ္စဒါတွေကိုမေးတဲ့အခါမှာတော့ DeepSeek app ကအဖြေမပေးတာမျိုးဒါမှမဟုတ်လဲတရုတ်အစိုးရအာဘော်တွေကိုပဲထင်ဟပ်ပြောဆိုတာမျိုးဖြစ်ပါတယ်။Stanford တက္ကသိုလ် Cyber Muara Center ကသုတေသနပညာရှင် Charles Mock ကအခုလိုသုံးသပ်ပါတယ်
။ So I would say that probably the other biggest issue problem that Chinese companies will face
တခြားအကြီးမားဆုံးပြဿနာဖြစ်နိုင်ခြေတစ်ခုကတော့တရုတ်ကုမ္ပဏီတွေအနေနဲ့ content ဘိုင်းမှာထိန်းချုပ်ခံရမှုနဲ့ရင်ဆိုင်ရမှာပဲဖြစ်ပါတယ်။စနစ်ကိုစတင်စမ်းသပ်ချိန်မှာမဖြစ်ခဲ့ရင်တော့နောက်ပိုင်းဝန်ဆောင်မှုကိုအပြည့်ပေးတဲ့အချိန်မှာအစိုးရရဲ့စီမံစည်းကမ်းတွေကြောင့်စိတ်ကြိုက်လို့ခွင့်ရမှာမဟုတ်ပါဘူး။တရုတ်အစိုးရအနေနဲ့သူတို့ပြည်ရင်းဈေးကွက်တစ်ခုတည်းမှာတင်ဘလောက်ထိခွင့်ပြုမလဲဆိုတာကမသိနိုင်သေးပါဘူး
။ DeepSeek နဲ့တခြားသော AI တွေကိုနှိုင်းယှဉ်ပြီးအကဲဆက်တဲ့မိခွန်းတချို့ကို VOA ကမေးမြန်းချပါတယ်။လက်ရှိအမေရိကန်တရုတ်ဆက်ဆံရေးကို VOA ကမေးမြန်းခဲ့တာမှာတော့စိန်ခေါ်မှုတွေရောအခွင့်အလမ်းတွေရောရင်ဆိုင်နေရတဲ့အရေးကြီးတဲ့အဆင့်မှာရှိတယ်လို့ DeepSeek ကဖြေပါတယ်။တရုတ်အနေနဲ့အမေရိကန်နဲ့ပြည်ပခန့်ထိတ်တိုက်တွေ့တာတွေရှောင်ပြီးနှုတ်နှစ်ဖက်လေးစားမှုနှုတ်နှစ်ဖက်အကျိုးရှိစေတဲ့ပူးပေါင်းဆောင်ရွက်မှုအကျိုးရူဆက်ဆံရေးနဲ့ကြန့်ခိုင်တည်မြဲတဲ့ဖွံ့ဖြိုးမှုကမ္ဘာကြီးငြိမ်းချမ်းဖွံ့ဖြိုးမှုအတွေ့အပြုသဘောဆောင်တဲ့ပံ့ပိုးမှုတွေနဲ့တရုတ်ဘက်ကဆောင်ရွက်လိုပါတယ်လို့ DeepSeek ကဖြေပါတယ် ChatGPT, Cloud နဲ့ Copilot တို့ကတော့ American နဲ့တရုတ်ကြားကကြုံနေရတဲ့အခက်အခဲတွေနဲ့တင်းမာမှုအချက်လက်တွေကိုဖြေကြပါတယ်။ Tiananmen ရင်းမြင်းသမိုင်းကြောင်းဒါမှမဟုတ်လေ Tiananmen ရင်းမြင်းမှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေကို VOA ကမေးတာမှာတော့ DeepSeek ကမဖြေပါဘူး။ဒါပေမဲ့လည်းချန်နေမင်းရင်ပြင်းကတရုတ်ပြည်သူတွေအတွက်အရေးပါမှုဆိုပြီးမိတဲ့အခါမှာတော့ဒီရင်မြင်းဟာဆိုရင်တရုတ်ကွန်မြူနစ်ပါတီဦးဆောင်မှုအောက်မှာတိုးတက်ဖွံ့ဖြိုးမှုတွေရဲ့သက်သေဖြစ်တယ်လို့ဖြေကြပါတယ်။ Cloud, ChatGPT နဲ့ Copilot တို့ကတော့ယာနဲ့ချီဒါမှမဟုတ်လည်းထောင်နဲ့ချီသေဆုံးခဲ့ရတဲ့ဖြစ်ရဆိုရှိဖြစ်ဖြေကြပါတယ်။1989ခုနှစ်တရုတ်ပြည်ချန်နေမင်းရင်ပြင်းမှာဒီမိုကရေစီလိုလားတဲ့ကျောင်းသားတွေရဲ့ဆန္ဒပြပွဲတွေကိုဖြိုခွဲခဲ့မှုဟာဆိုရင်တရုတ်ရဲ့လူ့အခွင့်အရေးမှတ်တမ်းအတွက်အဆွန်အထင်ဖြစ်နေပြီးတရုတ်ပြည်သူတွေကြားဒီအဖြစ်အပျက်ပျောက်ွယ်သွားအောင်ကြိုးစားနေတာပါလက်ရှိတရုတ်ခေါင်းဆောင်နာမည်ကိုမေးတဲ့အခါမှာလဲ DeepSeek ကသမ္မတရှီဂျင်းပင်ရဲ့နာမည်ကိုတိုက်ရိုက်မဖြေပါဘူ
း VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
အခုတော့လူမှုရှုခင်းအစီအစဉ်လှည့်ပါ။နေရာဆောင်ကလူတွေကိုအွန်လိုင်းမှာချိတ်ဆက်ပေးနိုင်တဲ့လူမှုကွန်ရက်တွေဟာစီးပွားရှာနိုင်တဲ့အွန်လိုင်းပလက်ဖောင်းတွေဖြစ်လာနေတာနဲ့ပတ်သက်လို့ AI Japan Cartoon ဇက်ကောင်တွေဖန်တီးနိုင်တဲ့ Mosscape AI ကိုပူတဲ့တီထောင်သူ Rob Black ကိုမဆုမျက်မှုကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားပါရခင်ဗျာ
။လူမှုကွန်ရက်တွေဟာကမ္ဘာနေရာဆောင်မှာရှိတဲ့လူတွေကိုအွန်လိုင်းမှာချိတ်ဆက်ပေးသလိုဝင်ငွေစီးပွားရှာနိုင်တဲ့နေရာတွေလည်းဖြစ်လာနေပါတယ်။TikTok, Facebook, Instagram, YouTube စသီးတဲ့ဒီ online platform တွေဟာကုန်ပစ္စည်းတွေဖန်တီးမှုတွေကို online ပေါ်မှာစင်တင်ရောင်းနိုင်တဲ့ကြော်ညာနိုင်တဲ့နေရာတွေဖြစ်လာတယ်လို့ပြောရင်လည်းမမှားနိုင်ပါဘူး။ဒါကြောင့်မို့လို့အဲ့ဒီလိုမျိုးလူသုံးများတဲ့ဒီလူမှုကွန်ရက်တစ်ခုကိုပိတ်လိုက်မယ်ဆိုရင်အဲ့ဒီလူမှုကွန်ရက်ပေါ်မှာဒီမိတီစီးပွားရှာနေသူတွေဘလောက်ထိခိုက်သွားနိုင်ပါသလဲ။ဂျပန်အနီမေကတ်တုန်းဝါသနာရှင်တွေအတွက်ကို AI ဇာတ်ကောင်တွေဖန်တီးလို့ရတဲ့ Mo Escape ဆိုတဲ့ online platform ကိုပူးတွဲတည်ထောင်သူတွေဖြစ် CEO လည်းဖြစ်တဲ့ Rob Black ကိုမေးမြန်းထားပါတယ်ရှင်
။ဒီလူမှုကွန်ရက်မှာမဟုတ်ဘူးနော်။သူဘယ်လိုစီးပွားရေးရပဲဖြစ်ဖြစ်ကျွန်တော်တို့ကလူတွေရဲ့ view site ကိုအတိမတ်ပြရတဲ့ view site ကိုကျွန်တော်တို့ကအမြဲရှာနေရဗျာ။ဟိုအားကြောင့်ဒီ mouth fat ထုတ်ရအောင်တော့ mouth fat ထုတ်လို့អော်ရဟုတ်တယ်ဗာပဲပြုတ်ရအောင်ပဲပြုတ်လို့អော်လို့ပဲဒီလူမှုကွန်ရက်တရလည်းပြောမယ်ဆိုရင်ဒါဈေးတွေနဲ့တူတယ်ဗောနော်ဒီရက်ကွက်ဈေးတွေမျိုးတွေကဈေးတွေနဲ့တူတယ်ဘာလို့ဆိုလူမှုကွန်ရက်မှာလည်းလူတွေကဟိုသူတို့အာယုံဆိုင်အောင် view site view site မိအောင်လုပ်ကြတယ်အဲ့အာယုံဆိုင်နဲ့အာယုံဆိုင်တာခံရတယ် view ပြုံးကခံရတယ်အများကိုရရှာနိုင်တဲ့အခွင့်အလမ်းတွေကပေါ်လာတာ။ဘာလို့လဲဆိုတော့အဓိက branding ပေါ့နော်။ပြောမယ်ဆိုလို့ရှိရင်လူအများအကိုကိုသိတာလူအများအကိုကို view ဆိုင်မိရတယ်ပတ်သက်ပြီးကိုကအဲ့လူအများပေါ်မူတည်ပြီးတော့ဟို promote လုပ်ချင်တဲ့ဒီပစ္စည်းပဲဖြစ်ဖြစ် service ပဲဖြစ်ဖြစ်ဟိုစီးပွားရေးကိစ္စကိုဖြစ်ဖြစ်ကိုကအသုံးပြုလို့ရတာ။
ဒီ raw boot ready ထောင်ထားတဲ့ mo escape လူမှုကွန်ရက်ပေါ့လေအဲ့ဒါဆိုရင်အဲ့ဒါကဒီ AI ဇက်ကောင်တွေကိုဖန်တီးနိုင်တဲ့အဲ့ဒီ AI ဇက်ကောင်တွေနဲ့အပြန်အလှန်စကားပြောနိုင်တယ်ပေါ့လေဆိုတော့အဲ့လိုလုံနိုင်ဖို့အတွက်ကဒီ mo escape ကဟိုအခကြေးငွေယူရလို့နားလဲပါတယ်ဆိုတော့လူမှုကွန်ရက်ဆိုတာကဒီလိုမျိုးဝင်ငွေရှာစီးပွားရှာလို့ရနိုင်တဲ့ online နေရာဖြစ်တယ်ဆိုတာကိုယုံကြည်ပြီးတော့မှဒီ mo escape ကိုတည်ထောင်တာလားအဲ့ဒါကိုလည်းရှင်းပြပါရှင
်ဟုတ်အမရဒီ platform startup လုပ်နေဆိုတာတော့ဒါကျွန်တော်တို့ကဘီလီယံဒေါ်လာကုမ္ပဏီဖြစ်ဖြစ်နိုင်တယ်ဆိုယုံကြည်လို့ပေါ့နော်ဟိုလောက်တာပေါ့ကျွန်တော်အမြင်ပြောရမယ်ဆိုလို့ရှင်တော့ဟိုဒါလုံးဝဖြစ်နိုင်တယ်ဘာဖြစ်လို့ဆိုတော့ဒီကာတူးဆိုကျွန်တော်ဆိုလည်းငယ်နေရဟိုဘိုဘိုတို့ဆွေမင်းတဒူးဖြူတို့ဖတ်ပြီးကြီးလာတာပွားကြီးတို့သိရမလားလူတိုင်းကဒီကာတူးကိုကြိုက်တယ်ခုနောက်ပိုင်းခေတ်တည်းကဒီဂျပန်ကာတူးပေါ့နော် Japanese anime market ကတော်တော်လေးကြီးရဆိုတော့ဟိုပြောမယ်ဆိုလို့ရှင်ဒါ Japanese anime ဆိုတာဒါကာတူးစတိုင်တစ်ခုပါပဲပေါ့ကျွန်တော်ကပြောမယ်ဆိုရင်ဟိုကာတူးကြိုက်တဲ့လူတွေကိုဟိုကာတူးဖန်တီးလို့ရအောင်ပေါ့စကားသူတို့ကြိုက်တဲ့စကားအတိုင်းနဲ့စကားပြောလို့ရအောင်လုပ်ပေးနေတဲ့ဒီ social network လိုမျိုးဆိုတော့ဟိုပတ်သက်ရှာလို့ရမယ်လို့ကျွန်တော်ယုံကြည်ပါတယ်
ဒီကဘာတဝမ်းမှာဒီသုံးဆွဲတဲ့သူဒီသန်းယာနဲ့ချီပြီးတော့ရှိနေတဲ့ဒီ TikTok တို့နောက် Facebook တို့လို့ပေါ့နော်ဒါကတော့လူသုံးများတဲ့လူမှုကွန်ရက်ပေါ့အဲ့လူမှုကွန်ရက်မျိုးတွေပေါ်မှာဒီဘာဖြစ်လာလဲဆိုတော့ဒီကုန်ပစ္စည်းရောင်းတဲ့လုပ်ငန်းတွေအတွက်ကသူတို့ရဲ့ဒီ brand ဟိုအမှတ်တံဆိပ်တွေကိုစင်တင်ကြောင်ညာရောင်းနိုင်တဲ့နေရာတွေလိုမျိုးဖြစ်လာတယ်ပေါ့လေမြင်နေရတယ်ဆိုတော့အဲ့ဒါကကြတော့ကောလူတွေရဲ့ဒီဈေးဝယ်တဲ့ပုံစံတွေပြောင်းလာတာလားဒါမှမဟုတ်ရင်ဒီလူမှုကွန်ရက်တွေရဲ့ဒီလွှမ်းမိုးမှုကြီးမားလာတာကြောင့်ဘယ်လိုထင်ပါလဲရှင
်အပြောမစလို့ရှင်တော့ဟိုနောက်ခုတော့ဖြစ်နိုင်တယ်အမကျွန်တော်အမြင်ပေါ့နော်လူမှုကွန်ရက်တွေကြည့်လို့ရှင်တယ်အမဈေးရည်နဲ့တူတယ်ဈေးထဲမှာဆိုလို့ရှင်အမမွေးကားရောင်းနေရသူရှိလို့ပြက်လဲပြက်နေရလူတွေရှိမှာဟုတ်တယ်မလူမှုကွန်ရက်တွေကလည်းအဲ့လိုပဲဘာမလို့ဆိုတော့ဟိုရောင်းသူဝယ်သူစုံတယ်လို့ပဲလူမှုကွန်ရက်မှာလည်းလူတွေအများစုကသူတို့မှာဒီဟိုလာတဲ့ရည်မှန်းချက်မျိုးစုံရှိနေမှာတချို့ကဒါဟိုပေါ့ပပအပြင်းပြင်းအနေနဲ့လာရှိမှာတချို့ကမိသားစုနဲ့ဆက်သွယ်ခြင်းလို့လာရှိမှာတချို့ကကြွားခြင်းလို့ရှိမှာတချို့ကမိတ်ဆွေနဲ့အဲ့လိုမျိုးပေါ့နော်ဟိုပြောပြောပါဖြစ်တဲ့ဟာကိုရှယ်တာပေါ့ဘယ်လိုမျိုးကြည့်ရည်ရည်မှန်းချက်နဲ့ဖြစ်ဖြစ်အာရုံစိုက်မှုတွေစုံသွားတဲ့နေရာမှာဆိုလို့ရှိရင်ပတ်ဆိုင်ချာဘောကဒါအခွင့်အလမ်းတစ်ခုပဲပေါ့ပြောမယ်ဆိုလို့ရှိရင်နောက်တစ်ခုကြည့်ရမှာဒီလူမှုကွန်ရက်တွေ Rambo ကဘယ်သူကပတ်ဆက်ပေးနေလဲပေါ့ platform တစ်ခုအတွက်ဒီကုန်ကျစရိတ်တွေကိုဘယ်သူပေးမှလဲကိုကြည့်လို့ရှိရင်အမြဲကုနာလို့ပြောလို့ user ရပေးမှလား investor ပေးမှလားဒီတတိယပါတီကပေးမှလားဆိုရှိရယ်လူမှုကွန်ရက်အများစုကကြာ user ရအလကားတုံးတယ်နဲ့ investor ရလည်းအချိန်တိုင်းတာတစ်ခုတော့သူတို့ပတ်စံပေးရယ်အမြဲတော့သူတို့လည်းရေရှည်တော့သူတို့ပဲပေးမဟုတ်တော့မှဒါသူတို့ကလည်းရင်းနှီးမြှုပ်နှံတာအဲ့တော့ဒီတတိယဟာဒီ advertisement ပေါ့ data ပေါ့ဒီကြော်ညာရေး brand တွေအနေနဲ့ပေးတာဖြစ်လာတယ်အခုလက်ရှိတည်နေတဲ့ internet မှာအရာအများစုကအလကားအမှရယ်ဒါပေမဲ့အဲ့အလကားကအလကားတော့မဟုတ်ဘူးဒီကြေညာတွေနဲ့ပတ်သက်ပြီးတော့သူတို့ကအလကားဖြစ်နေတာလူမှုကွန်ရက်တိုင်းကဟို user တွေကသူတို့ဟာသူတို့ပတ်စံမပေးနေဘူးဆိုလို့ရှိရင်တော့ဒီတတိယ party အနေနဲ့ပေးရအောင်တော့အမြဲကြည့်ရအောင်ဘာလို့လဲဆိုတော့ဒီ AI runner ပတ်စံကုန်တာကို
တကယ်လို့ပေါ့နော်အဲ့လိုမျိုးလူသုံးများတဲ့ဒီလူမှုကွန်ရက်တစ်ခုခုအပိတ်ခံရမယ်ဆိုတော့အဲ့တော့ဒီလိုသူတို့တည်ထောင်ထားတဲ့ဒီ customer platform ပေါ့သူတို့အားပေးနေတဲ့ဒီဘယ်လိုခေါ်မလဲခုနကစီးပွားရေးစကားနဲ့ပြောရင် mate ပေါ့နော် mate တွေအများကြီးပြတ်သွားတာမျိုးအပြင်တခြားဘယ်လိုထိခိုက်မှုတွေရှိနိုင်လဲရှင
်ဒီလူမှုကွန်ရက်တွေပါအဓိကဘာလဲဆိုတော့သူတို့က aggregator လို့ခေါ်တဲ့အများကြီးကိုစုထားမှာရေဟို supply ဘက်ကပေါ့အဲ့လိုဈေးရောင်းနေတဲ့လူတွေဘက်ကကြည့်လို့ရှိရင်လည်းဒါသူတို့စုထားရပေါ့အမကအမအင်းကြီးရောင်းတာအသာထမင်းစားအစားတောက်ရောင်းတာအဆုံးပေါ့အမကအဲ့လိုရောင်းနေတဲ့လူတွေသူတို့ကစုပေးထားတယ်အဲ့လိုပဲဒီ demand ပေါ့ဝယ်လို့အားရှိမဲ့လူတွေပေါ့ဒီကုနာလို့ပြောလို့အပြင်းပြေလာပဲဖြစ်ဖြစ်ကြွားဖို့လာပဲဖြစ်ဖြစ်မိသားစုနဲ့ပတ်သက်လို့လာပဲဖြစ်ဖြစ်မိတ်ဆွေနဲ့ပတ်သက်လို့လာပဲဖြစ်ဖြစ်ဒီလိုဟိုပြောပြအကြောင်းပြချက်မျိုးစုံနဲ့ရှိနေတဲ့လူတွေကိုအောင်နဲ့တောင်းနဲ့တန်းနဲ့ချီပြီးစုပေးထားတာပေါ့အဲ့လူတွေကလည်းဒါဝယ်လို့အားပေါ့အဲ့တော့လူမှုကွန်ရက်တိုင်းရဲ့အားနေချက်အားတချက်ကဒီ network effect ပဲပေါ့နော်ဒီကွန်ရက်ရဲ့ကွန်ရက်ရဲ့ဖြစ်တည်မှုပေါ့ဒီကွန်ရက်ဖြစ်တည်မှုမှာဒီတစ်ခုမရှိတော့ဘူးဆိုလို့ရှိရင်တော့လက်ဖက်လုံးကတော့ထိခိုက်တာပဲဟိုဒီရောင်းကျင်တဲ့ဘက်ကလည်းထိခိုက်မယ်ဟိုပြီးလို့ရှိရင်ဝယ်ကျင်တဲ့ဘက်ကလည်းထိခိုက်ပဲဒါပေမဲ့အဓိကပိုပြီးထိခိုက်တာကတော့ရောင်းကျင်တဲ့ဘက်ကပေါ့နော်ဘာလို့လဲဆိုတော့ဒီဝယ်လို့အားကိုအဲ့လိုဒူးနဲ့ဒဲနဲ့စုစည်းဖို့ဆိုတာခက်ခဲတယ်အဲ့တော့အဲ့ဒါမို့ဒီလူမှုကွန်ရက်တွေကိုဒီပိတ်ချင်းပြုတ်ချင်းကအဓိကကတော့ဒီ demand ဘိုင်းကိုပေါ့နော်ဒီဝယ်လူတွေကိုဒုနဲ့တည်းစုပြီးသူတို့ရဲ့ဝယ်လူအားဘိုင်းကိုအများကြီးထိခိုက်တဲ့အတွက်ဒီကြီးပွားရေးပေါ့အထူးသဖြင့်ဟို small businesses တွေအဲ့လိုဒူသိမသိတဲ့ brand တွေအတွက်ကတော့ဒါအသေးသေးအများတော့ထိခိုက်တယ်လို့ပြောလို့ရပါတယ်
Moy Escape online platform ကိုပူးတွဲတည်ထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့ Rob Lab ဖြစ်ပါတယ်လူတွေအများကြီးကို online ပေါ်မှာချိတ်ဆက်ပေးတဲ့ဒီ online platform တွေအောင်မြင်ဖို့အရေးအကြီးဆုံးကအဲ့ဒီ platform တွေမှာလူတွေအများကြီးသုံးဆွဲအောင်ဒီဆွဲဆောင်ထားနိုင်ဖို့ ਨੇ ဒီ platform တွေပေါ်မှာတင်တဲ့ဒီ content အကြောင်းအရာတွေသင့်မသင့်ဆိုတာကို moderate လုပ်ပေးနိုင်ဖို့ဖြစ်တယ်လို့သူကပြောပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါမဆုမြတ်မို့မေးမြန်းတင်ဆက်တဲ့လူမှုရှုခင်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့တက်တန့်အောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးပါမယ်ပြင်သစ်နိုင်ငံပါရီမြို့ကနမကျော်လူးဖ်ပြတိုင်းမှာဖက်ရှင်အဝတ်ထည်နဲ့ရှေးဟောင်းပစ္စည်းတွေရှင်တွဲပြသထားပါတယ်။နမကျော်ဟောလိဝုဒ်မင်းသားလည်းဖြစ်အဆိုတော်တရုတ်ဆောင်လည်းဖြစ်တဲ့ဝီလ်စမစ်ကတေးအန်လဘန်သစ်အတွက်တချင်းသစ်တစ်ပုဒ်တောက်ကြနေကပဲထုတ်လိုက်ပါတယ်။ဒီလိုနိုင်ငံတကာမှာထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားထွားတွေကိုဒီတစ်ပတ်တက်တန့်အောင်သတင်းလွှာအစီအစဉ်မှာမအေးသနာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဘောင်မလာရောက်လည်းပတ်သူအများဆုံးပြားလိုက်ဖြစ်တဲ့ပြင်သစ်နိုင်ငံပါရီမျိုးတော်ကလူပြားလိုက်မှာ Chanel, Saint Laurent နဲ့ Dior ဒီလိုမျိုးကမ္ဘာ့ဆိုနာမည်ကြီး fashion အမှတ်တံဆိပ်တွေရဲ့ဒီဇိုင်နာဝတ်စုံတွေနဲ့ fashion ပစ္စည်းတွေကိုပြကန်ဖွင့်လှစ်ပြသနေပါသေးတယ်ဇန်နဝါရီလ24ရက်နေ့မှာစတင်သွားတဲ့ဒီပြကန်းမှာရှီဂရီခက်ကဆလို့ပြင်သစ်ဒုတိယအင်ပါရာခက်အထိသမိုင်းဝင်ဒီဇိုင်းဆင်အမှုပညာပစ္စည်းတွေကိုလည်းအတူရှင်တွေပြသထားတာဖြစ်ပါတယ်။ဒီလိုမျိုးဖက်ရှင်ဒီဇိုင်နာဝတ်စုံတွေကိုလှုပ်ပြလိုက်တဲ့မှာခင်းချင်းပြသတာဒါပထမဦးဆုံးအချိန်မှာလို့ပြရရဲ့ဒီဇိုင်းဆင်အမှုပညာဌာနညွှန်ကြားရေးမှူးအော်လီဗာဂါဘတ်ကရိုက်တာသတင်းဌာနကိုပြောသွားပါတယ်။ပါရီကဖက်ရှင်မြို့တော်ပါတဲ့ဖက်ရှင်ဒီဇိုင်းတွေနဲ့ပါရီမြို့ချမှာရှိထားတဲ့ပတ်သက်မှုကအမတန်အားကောင်းပြီးတော့လူပြရိုက်ဆိုတာကလည်းပါရီမြို့တော်ရဲ့စုံချက်မှာတည်ရှိနေပါတယ်လို့သူကပြောပါတယ်။ကမ္ဘာ့ကျော်ဖက်ရှင်ဒီဇိုင်နာတွေဖြစ်တဲ့ Yves Laurent, Hubert de Givenchy နဲ့ Karl Lagerfeld တို့ကဒီပြရိုက်နဲ့ပြရိုက်မှာပြထားတဲ့ပစ္စည်းတွေနဲ့အထူးနှီးစပ်ခဲ့တာပါလို့သူကပြောပါတယ်။ပြတိပရင်လူ ਈ 14အတွက်တည်ထောင်ခင်းစင်ထားတဲ့အခန်းမှာတော့နေရံဘောကဘရင်ကြီးရဲ့ပုံသူပကြီးကားရဲ့နောက်ပြီးရွှေချထားတဲ့ပရိဘောကရည်ရဲ့နဲ့အတူအခန်းလယ်မှာတော့2006ခုနှစ်ကဒီဇိုင်နာဂျွန်ကာလီယာနိုကဒီယောအတွက်ဖန်တီးထားတဲ့ပိုးရည်ညားစာစာပွဲဝတ်စုံကိုတွေ့ရတာပါနောက်ထပ်အခန်းတစ်ခုမှာတော့အင်္ဂလိပ်ဖက်ရှင်ဒီဇိုင်နာအလက်ဇန္ဒားမက်ကွင်းရဲ့2011ခုနှစ်ကအာမာဂျီလိုခုံထူဖနက်တွေကို18ရာစုခေတ်လက်ရာရေကန်တွေကတက်ရှိတွေကိုပုံဆွဲထားတဲ့ပကံပြားတစ်ချက်နဲ့ရှင်တွဲပြသထားပါတယ်။ဒီလိုပြဝဲမျိုးရဲ့ရည်ချက်ကလူပြားလိုက်ကိုလာခဲ့ပါ။ပြားလိုက်မှာပြထားတဲ့ပစ္စည်းတွေကိုရှူလောင်းတစ်ခါနဲ့ကြည့်ကြည့်ပါလို့ပြောချင်တာပါလို့ကာဘတ်ကပြောပါတယ်။ပကြီးဆရာလီယိုနာໂດဒါဗင်ချီရဲ့မိုနာလီဇာပကြီးကပြသထားတဲ့ဒီလူပြလိုက်ကသူ့ရဲ့ပြကန်းဟောင်းတွေကိုပြုပြင်မွမ်းမံဖို့နဲ့အမှုပညာလက်ရာတွေကိုပို့ပြီးတော့အကာအကွယ်ပေးနိုင်ဖို့အတွက်ပြင်သစ်အစိုးရဆီကနေတလောကပဲအရေးပေါ်အကူအညီတောင်းခံခဲ့ပါသေးတယ်။အခု fashion လက်ရာနဲ့ရှေးဟောင်းပစ္စည်းပြဝဲကိုတော့ဇူလိုင်လ22ရက်နေ့ထိပြသွားမှာဖြစ်ပါတယ်ရှင်။နမကြီးဟောလိဝုဒ်မင်းသားလည်းဖြစ်အဆိုတော်လည်းဖြစ်တဲ့ Will Smith က Beautiful Scars လှပတဲ့အမားရွံ့များဆိုတဲ့တချင်းတစ်ကိုတော့ဇန်နဝါရီလ31ရက်နေ့ကပဲထုတ်လိုက်ပြီးတော့မကြာခင်မှာပဲနှစ်ပေါင်း20ကျော်တွင်သူ့ရဲ့ပထမအဆုံး Day Album တစ်ထွက်လာတော့မယ်လို့ကြေညာသွားပါတယ်။အခုထုတ်လိုက်တဲ့တချင်းတစ်ကတော့ Hip Hop ဆိုတော့ Big Sean နဲ့ Trap ဖက်ရေးဆိုထားပြီးတော့အဆိုတော် Oban ကလည်းပါဝင်ထားတာပါ။ကြေညာချက်ထုတ်ထားတာမှာတော့ဒီတချင်းကOver နဲ့ Lexo Skeleton တို့စီစဉ်ထုတ်လုပ်တာဖြစ်ပြီးတော့တချင်းကတော့ကြောကြားမှုရဲ့ဝေဒနာတွေနဲ့ကို့အမားကနေရတဲ့သင်ငန်းစာတွေအကြောင်းပြောထားပါတယ်။ Will Smith နဲ့ Big Sean တို့ကချင်းမိတဲ့ rap စာသားတွေပြန်လည်တည်ဆိုထားပြီးတော့သူရဲ့ဘဝမှာအမားတွေကနေပြီးတော့ဘလို့ရုံထအားဖြည့်ခဲ့လဲဖျားသခင်နဲ့ပို့ပြီးတော့နီးစပ်လာအောင်လို့လှမ်းလာတဲ့ခရီးလမ်းမှာသူရဲ့လှပတဲ့အမားရွတ်တွေကိုတနည်းပြောရရင်တော့ဒန်ဟာတွေကိုဘယ်လိုကုစားခဲ့ကြလဲဆိုတာတွေကိုတချင်းစာသားတွေနဲ့ဖော်ကျူးထားပါတယ်လို့ကြေညာချက်မှာပြောထားပါတယ်။တချင်းဗီဒီယိုကိုတော့90ပြည့်လွန်နှစ်ကအောင်မြင်ခဲ့တဲ့ The Matrix ရုပ်ရှင်ကိုအတူယူပြီးရိုက်ကူးထားတာဖြစ်ပါတယ်။ Will Smith ရဲ့ Day Album တဲ့ Based on a True Story အဖြစ်မှန်ဇာတ်လမ်းကိုအခြေခံထားသည်ဆိုတဲ့တေးသပြကဒီနေ့မလမှာထွက်မှာဖြစ်ပြီးတော့2024ကထွက်ခဲ့တဲ့ You Can Make It, World of Us နဲ့ Tantrum တချင်းတွေကိုလည်းထည့်သွင်းထားတာပါ။အသက်56နှစ်ရှိပြီဖြစ်တဲ့တကယ့်အမှုပညာရှင်ဖျော်ရည်ရေးသမားဖြစ်တဲ့ Will Smith က90ပြည့်လွန်နှစ်နောက်ပိုင်းတွေကတော့ Getting Jiggy With It, Miami, Wild Wild West လိုမျိုးအကောင်းဆုံးတင်းစင်မှာပါဝင်ခဲ့တဲ့သူ့ရဲ့တချင်းတွေနောက်ပြီးတော့သူပါဝင်တရုတ်ဆောင်ထားတဲ့ရုပ်ရှင်တွေနဲ့သူ့ရဲ့ကိုရီးကိုတာမိသားစုဖြစ်ရတဲ့နဲ့လူသိများတာဖြစ်ပါလိမ့်ရှင်
အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်။ကနေဒါနဲ့မက္ကဆီကိုအပေါ်သွင်းကုန်ခွန်တိုးမြင့်ကောက်ခံမဲ့အရေးကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကအ ਨੇ ဆုံးတစ်လတာဆိုင်းငံ့လိုက်ပါတယ်။ကနေဒါဝန်ကြီးချုပ်နောက်မက္ကဆီကိုသမ္မတတို့နဲ့အမေရိကန်သမ္မတတို့တီးကြစီဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုဆိုင်းငံ့ရေးသဘောတူညီခဲ့ကြတာဖြစ်ပါတယ်။တရားမဝင်ဝင်ရောက်လာသူတွေကိုဟန်တားမဲ့သတင်းစကားကိုပနားမားနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတာကရှင်းရှင်းပြနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကပြောလိုက်ပါတယ်။အမေရိကန်ကိုဝင်ဖို့စ조사ကြတဲ့ရွှေပြောင်းသူတွေကိုပနားမားလေဆိပ်ကတဆင့်ကိုလံဘီယာကိုပြန်ပို့နေတာကိုတနင်္လာနေ့မနက်ခင်းမှာကြည့်ရှုရင်းမာကိုရူဘီယိုကခုလိုပြောလိုက်တာပါအမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USA ရဲ့ယာယီအကြီးအကဲအဖြစ်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကိုသမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့မှာတာဝန်ပေးလိုက်ပါတယ် USA ကိုပိတ်ပင်လိုက်တဲ့လို့သမ္မတထရန့်ကသဘောတူတယ်လို့ကတိကျွဲတထေးကြီးအီလောင်မတ်စ်ကတနင်္လာနေ့အစောပိုင်းမှာပြောဆိုခဲ့ပြီးနောက်နိုင်ပိုင်းအကြာမှာပဲ USA ယာယီအကြီးအကဲဖြစ်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကိုတာဝန်ပေးတယ်ဆိုတဲ့ကြေညာချက်ကိုအမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တာဖြစ်ပါတယ်ခင်ဗျာတရင်ချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမနန်းလောင်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ Glenn Scape ဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ် VOA ချင်းမိတ်ဆွေများအားလုံးဘေးကင်းလုံခြုံမှုရှိကြပါစေခင်ဗျာကျွန်တော်စံကြောပါ